Welcome to the Voice of America in Burmese.
ပြည်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါလိမ့်ခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ18ရက်ကြာသပတေးနေ့မနေ့ကအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကအစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကိုကမောင်စိုးမင်းနဲ့အတူပြောပြမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်ဗဟိုဘဏ်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်အမေရိကန်ကထိန်းချုပ်ထားတာရုပ်သိမ်းပေးဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကိုတာလီဘန်နေအိတ်ဖွင့်ပေးစာရေးလိုက်တဲ့သတင်းဘာသာရေးလွတ်လပ်ခွင့်မရှိတာကြောင့်စိုးရိမ်ရတဲ့နိုင်ငံရှင်းမှာမြန်မာနိုင်ငံကိုအမေရိကန်နိုင်ငံယာယီဌာနကဆက်လက်ထည့်သွင်းထားတဲ့သတင်းစတဲ့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဇာကာဝါကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့စူးစမ်းနေပေမဲ့တွေ့ခွင့်မရသေးခင်မှာဒေါ်စုနဲ့အနီးဆက်သုံးပုဂ္ဂိုလ်ကိုတွေ့ခဲ့ပါတယ်ဒီပေါ်မှာနိုင်ငံရေးသုတ်သက်သူတွေရဲ့အမြင်ကတော့
အခုတစ်ခေါက်မှလည်းမြန်မာနိုင်ငံရဲ့ပြည်ပခတ်တွေကိုညှိနှိုင်းဆွေးနွေးဖို့ဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာအရေးကြီးတဲ့ဆုံချက်ဖြစ်တယ်ဆိုတာသူသဘောပေါက်ပုံရတယ်ဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရတဲ့အခါကျတော့
နိုင်ငံရေးအကဲခတ်ဦးရဲထွန်းဖြစ်ပါတယ်သတင်းတွေအပြီးနားဆင်ရပါမယ်ရန်ကုန်မှာတော့ကျူးရက်ွက်တွေကိုအာဏာပိုင်တွေကတစ်ခုပြီးတစ်ခုဖယ်ရှားနေပါပြီတီးတိမ်မျိုးကိုဝင်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ဒေသခံအမျိုးသမီးနှစ်ဦးကိုအဓမ္မပြုကျင့်ပါတယ်မဲဆောက်မျိုးမှာတော့ယာနဲ့ချီတဲ့မြန်မာတွေကိုထိုင်းကကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်ဒီလိုသတင်းတွေကိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ကြာသာပတိနေမနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
။အာဖဂန်ဗဟိုဘဏ်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးဗန်နာအေးရပိတ်ဆို့တန်ခတ်ထားတာကိုရုတ်သိမ်းမပေးရင်အာဖဂန်နစ္စတန်နိုင်ငံကနေဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးကအမေရိကန်ကွန်ဂရက်လွှတ်တော်ကိုဗိုလ်ထုနေ့ကအိတ်ဖွင့်ပေးစာတစ်စောင်ရေးသားတရီပေးလိုက်ပါတယ်ပိတ်ဆို့မှုတွေဟာကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေဒါမကဘဲနဲ့အခက်အခဲကြုံနေရတဲ့တန်းနဲ့ချီတဲ့အာဆန္ဒမှုအကူအညီပေးကိစ္စတွေမှာပါထိခိုက်နစ်နာနေရတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မူတာခီရဲ့ရုံးကအင်္ဂလိပ်ဘာသာအပါအဝင်ဘာသာပေါင်းစုံနဲ့ရေးသားထုတ်ပြန်တဲ့စာမှာဖော်ပြထားတာပါအာဖဂန်နစ္စတန်နိုင်ငံမှာဩဂုတ်လကကြော့ပြန်အာဏာရခဲ့တဲ့တာလီဘန်အစိုးရအနေနဲ့လွန်ကျွေးနိုင်ငံရေးတည်ငြိမ်အောင်ဆောင်ရွက်နိုင်ငံကြောင်းပြောဆိုခဲ့ပေမဲ့စီးပွားရေးပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းပြောဆိုခဲ့ပါတယ်အာဖဂန်ပြည်သူတွေရင်ဆိုင်နေရတဲ့အခြေခံစိန်ခေါ်မှုဟာဗန်နာရေးအချက်အလက်ဖြစ်ပြီးအာဖဂန်ဗဟိုဘဏ်ရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်ကထိန်းချုပ်ထားတာအဓိကအကြောင်းရင်းဖြစ်နေတွေ့ရှိရတဲ့အကြောင်းလဲအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်
ဆူဒန်နိုင်ငံမြို့တော်ခါတွန်မှာမနေ့ဗုဒ္ဓဟူးနေ့ကစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တဲ့အတွက်နှစ်ဦးသေဆုံးခဲ့တယ်လို့ဒီမိုကရေစီအရေးဆရာဝန်များအဖွဲ့ CDC ကပြောပါတယ်။ဒါအပြင်ဆန္ဒပြသူဒါဇင်ပေါင်းများစွာဟာလည်းဒဏ်ရာရရှိကုန်တယ်လို့ပြောပါတယ်။စစ်အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတာတွေဟာမြို့တော်ခါတွန်နေရာအနှံ့တင်သာမကတခြားမြို့တွေမှာလည်းဖြစ်ပွားခဲ့ပါတယ်။ဒါအပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာမျက်ရည်ယိုပုံးတွေနဲ့လည်းပြစ်ခတ်ခဲ့တယ်လို့မိုဘိုင်းဆက်သွယ်ရေးလိုင်းတွေကိုလည်းဖြတ်တောက်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဆန္ဒပြသူတွေဟာအာဏာသိမ်းစစ်တပ်အနေနဲ့အယသအစိုးရလက်ကိုအပြစ်အဝအာဏာပြန်လည်အနှံ့ရေးနဲ့အဲ့ဒီအတက်တော်ဝင်ရှိတဲ့စစ်ကောင်းဆောင်တွေကိုတရားခုံရုံးတည်အပြစ်ပေးရေးတောင်းဆိုနေကြပါတယ်ဆူဒန်နိုင်ငံကိုအယက်ဖက်နိုင်ငံရေးသမားတွေကဒီမိုကရေစီစနစ်အသွင်ကူးပြောင်းရေးလှုပ်ဆောင်နေစဉ်မှာစစ်ဘက်ဆိုင်ရာခေါင်းဆောင်တွေနဲ့တင်းမာမှုရှိခဲ့ပြီးနောက်စစ်အာဏာသိမ်းမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်ခင်ဗျာ
နိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေတဲ့ယမန်နိုင်ငံမှာကုလသမဂ္ဂဝန်ထမ်းတယောက်ကိုဟူတီသဘုံတွေဖမ်းဆီးထားပြီးအဆက်အသွယ်မရဘဲထိန်းသိမ်းထားတာတပတ်လောက်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ
် Turning to Yemen I can tell you that the Secretary General is deeply concerned about the arrests and detention of two
ဒီလာဇန်ကကုလသမဂ္ဂဝန်ထမ်းတယောက်ကိုဟူတီတွေဖမ်းဆီးထိန်းသိမ်းထားတဲ့ပေါ်အတွင်းမှုချုပ်ကသူပဲဆိုရင်နေပါတယ်ဖန်ထားတဲ့သူတွေကိုအမြန်ဆုံးပြန်လွတ်ဖို့လဲတောင်းဆိုပါတယ်လို့ကုလသမဂ္ဂတွင်ရမှုချုပ်ရဲ့ပြောခွင့်ရစတီဖန်တူချာရစ်နယူးယောက်ကုလသမဂ္ဂရုံးချုပ်ကပေါ်ထူးနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ လူခွေးဆိုင်ရာယုံနဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာဖွဲ့ UNESCO မှာလက်လုံနေတဲ့ကုလသမဂ္ဂဝန်ထမ်းအမျိုးသားနှစ်ယောက်ကိုတော့နိုဝင်ဘာလ5ရက်နဲ့9ရက်နေ့တွေမှာတရားစီဖမ်းဆီးခံရတာဖြစ်ပါတယ်ဖမ်းဆီးထားသူတွေကိုစွဲချက်တင်အရေးယူတာမရှိသေးတယ်လို့ဖမ်းဆီးရတဲ့အကြောင်းရင်းကိုလည်းမသိရသေးဘူးလို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါယေမန်နိုင်ငံအရေးကုလသမဂ္ဂလူညွန်ရေးကောင်စီမှပြီးခဲ့တဲ့ကြာသပတေးနေ့ကမဆွေးနွေးခင်ဖမ်းဆီးခံရသူတွေကိုပြန်လွတ်ဖို့ဟူတီအာမခံပြောကြားခဲ့တဲ့အကြောင်းနဲ့အာမခံပြောကြားချက်နဲ့ပတ်သက်လို့လည်းလူညွန်ရေးကောင်စီကိုအတိပေးထားတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးကပြောပါတယ်ဒါပေမဲ့လည်းကုလသမဂ္ဂဝန်ထမ်းတွေရဲ့သူခန်းစားခွင့်နေနဲ့အရေးယူမှုကနေကင်းလွတ်ခွင့်ကိုချိုးဖောက်ပြီးဆက်လက်ဖမ်းဆီးထားဆဲဖြစ်သလိုပြန်လွတ်ပေးဖို့ကတိကိုလည်းပြက်ကွက်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်
။ဘယ်လာရုစ်နိုင်ငံအနောက်ပိုင်းပိုလန်နယ်စပ်မှာယာယီတဲတွေနဲ့စခန်းချနေကြတဲ့နိုင်ငံရွှေ့ပြောင်းနေထိုင်ဖို့ကြိုးစားနေကြသူတွေကိုဘတ်စကားတွေနဲ့ပြောင်းရွှေ့သွားကြပြီလို့ပိုလန်အရာရှိတဦးကိုကိုကာဘီဗိုလ်ဒူးနေကသတင်းတွေမှာဖော်ပြထားပါတယ်။အရှေ့လေပိုင်းဒေသကနေလာရောက်ကြသူတွေအများစုပါဝင်တဲ့အဲ့ဒီနိုင်ငံပြောင်းရွှေ့နေထိုင်ဖို့ကြိုးစားသူတွေဟာဒီလနိုဝင်ဘာ၈ရက်နေ့ကလေးကယာယီစခန်းချနေထိုင်နေကြပါတယ်သူတို့ထဲကအများစုဟာနေရင်းနိုင်ငံတွေမှာပြိပကတွေမတည်ငြိမ်မှုတွေကြောင့်ဂျာမနီအပါအဝင်အနောက်နိုင်ငံတွေကိုအခွင့်အလမ်းတွေရှာဖွေဖို့အတွက်ဝင်ရောက်အခြေချဖို့ကြိုးစားနေကြပါတယ်အဲ့ဒီလိုနိုင်ငံရွှေ့ပြောင်းနေထိုင်ဖို့ကြိုးစားကြတဲ့သူတွေကိုဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုရဲ့အစိုးရကမိဂိုဘုံတွေနဲ့တခြားလက်နက်တွေအကူအညီပေးခဲ့တယ်လို့ပိုလန်အစိုးရကစွပ်စွဲခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကတော့သူတို့ကိုပိုလန်နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေကမိသားရေပိုက်တွေမျက်ရည်ပုံးတွေအသုံးပြုပြီးမောင်းထုတ်ခဲ့ပါတယ်။ဒါပေမဲ့မနေ့ဗုဒ္ဓဦးနေ့ကတော့အဲ့ဒီလိုတင်းမာမှုတွေရောပါသွားပြီးတဲ့နောက်ယာယီတက်စကန်တွေကိုပိတ်လိုက်ပြီးအနီးအနားမှာလည်းလူအနည်းငယ်ပဲရှိတော့တယ်လို့ပိုလန်ဒုတိယပြည်ထောင်စုဝန်ကြီးကပြောပါတယ်။ဘယ်လာရုစ်နိုင်ငံပိုင်သတင်းဌာနဘယ်တာကတော့အဲ့ဒီရွှေ့ပြောင်းနေထိုင်ဖို့ကြိုးစားကြတဲ့သူတွေကိုနယ်စပ်မှာရှိတဲ့ထောက်ပံ့ရေးစခန်းတစ်ခုကိုပြောင်းရွှေ့ထားလိုက်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်။ UAE American အသံမြန်မာပိုင်းစီစီရဲ့ကြာသပတေးနေ့မနေ့ကင်းတဲ့နေ့ကိုနားဆင်နေရတာဖြစ်ပါတယ်။ကမ္ဘာတစ်လောကဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေဖြစ် American နိုင်ငံရဲ့ဌာနကနှစ်စဉ်ဆုံးဖြတ်သတ်မှတ်တဲ့အထက်မှာမြန်မာနိုင်ငံကိုလည်းဆက်လက်ထပ်သွင်းထားပါတယ်။နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအဥပဒေအရဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အစိုးရတွေဖွဲ့စည်းကို American နိုင်ငံရဲ့ဝန်ကြီးကနေ့စဉ်သတ်မှတ်ရမှာမြန်မာနိုင်ငံကိုဒီနှစ်မှာလဲဆက်လက်စီးရင်သွင်းထားတာပါမြန်မာတရုတ်ရုရှားမြောက်ကိုရီးယားအီရန်ပါဝင်နိုင်ငံပေါင်း10နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ရမှာပါဝင်ပတ်သက်နေတာဒါမှမဟုတ်လက်ခံထားတာကြောင့်စိုးရိမ်စရာနိုင်ငံတွေဖြစ်သတ်မှတ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဗိုလ်ထုနေကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ကမ္ဘာနေရာအနှံ့ကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုနိုင်ငံကတိုင်ဝမ်ကအရေးကြီးဖြစ်ရှင်းမှုလိုတဲ့အကြောင်းလဲပြောဆိုခဲ့တာပါဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အစိုးရတွေအနေနဲ့အားနည်းချက်တွေဥပဒေတွေကိုပြင်ဆင်ပြီးအခြေအနေတွေတိုးတက်လာအောင်အမေရိကန်ကဖိအားပေးသွားမှာဖြစ်သလိုကျူးလွန်သူတွေတာဝန်ခံမှုရှိအောင်ကြိုးပမ်းမှာဖြစ်ကြောင်းလဲဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ရဲ့ဒီလာဆန်းမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလဲမြန်မာနိုင်ငံကအရင်ကတည်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေနှိမ့်ချနေတဲ့တန်းသားဒေသတွေမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအခြေအနေတွေပိုဆိုးလာကြောင်းလဲဖော်ပြခဲ့ပါတယ
်ထိုင်းမြန်မာနယ်စပ်ရှိမြန်မာဒုက္ခသည်စခန်းတွေအတွက်Johnson and Johnson ကိုကိုဗစ်ကာယောဂါကာကွယ်ဆေးတွေကိုအမေရိကန်ပြည်ထောင်စုက6လဒီဇင်ဘာလအတွင်းလှူဒန်းသွားမယ်လို့ Washington DC နိုင်ငံရေးလောကအကြောင်းအဓိကရေးသားနေတဲ့ Politico သတင်းဌာနကမနေ့ဗုဒ္ဓဦးနေ့ကဖော်ပြလိုက်ပါတယ်။ဒါဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကကမ္ဘာပရိပကဖြစ်တဲ့ဒေသတွေစီကိုကိုဗစ်ကာယောဂါကာကွယ်ဆေးတွေအကူအညီပေးမယ်လို့ကြေပေးခဲ့တဲ့အစီအစဉ်ရဲ့တပိတ်တစိတ်တပိုင်းအကောင့်ထဲပေါ်မှုဖြစ်ပါတယ်။အဲ့ဒီလိုအကူအညီပေးတာကိုကုလသမဂ္ဂရဲ့ကာကွယ်ဆေးညီတူညီမျှရရှိရေးကိုဘက်စ်အစီအစဉ်ကနေတဆင့်လှုပ်ဆောင်သွားမှာဖြစ်ပါတယ်။မကြာသေးခင်ကမြန်မာနိုင်ငံကနေပြန်လာတဲ့အမေရိကန်တန်တမန်ဟောင်းဘေးရစ်ချစ်ဆန်ရဲ့ပုဂ္ဂလိကခီးစဉ်မှာလည်းမြန်မာနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ဆိုတာပါဝင်ပါတယ်။အဲ့ဒီခီးစဉ်မှာသူ့အနေနဲ့မြန်မာစစ်ကောင်းဆောင်တွေနဲ့တွေ့ပြီးကိုဗစ်ကာယောဂါကာကွယ်ဆေးကူညီနိုင်ရေးနည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ။
ဂျပန်တောင်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးရမှာ သဘောထားကွဲပြားမှုတွေရှိပေမဲ့အကျိုးရှိခဲ့တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကပြောဆိုလိုက်ပါတယ
် Today's trilateral meeting was friendly, constructive, substantive.
သုံးနိုင်ငံကြားပြည်ဆောင်မှုဟာရင်းနှီးနှီးနဲ့အပြူသဘောဆောင်ပြီးအနှစ်သာရရှိခဲ့တယ်လို့သုံးနိုင်ငံကြားကြားခဲ့ပါတယ်လို့ဝန်ကြီးရှာမန်ကဗိုလ်ထုနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒါပေမဲ့လည်းတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုချွန်ခွန်ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတကီယိုမိုရီရိုနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမဲ့အစီအစဉ်ကတော့သဘောထားကွဲပြားမှုတွေကြောင့်ပြတ်ခဲ့ရပြီးအမေရိကန်ကိုယ်စားလှယ်တူးတဲ့သတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်သုံးနိုင်ငံတာဝန်ရှိသူတွေတွေ့ဆုံရမှာတောင်တရုတ်ပင်လယ်ပြင်တွင်လွတ်လပ်စွာရေကြောင်းလေကြောင်းသွားလာကန်ကိစ္စဆွေးနွေးကြသလိုဒီမိုကရေစီနဲ့လူ့ခွင့်ရေးစံတမ်းမိုးတွေမြင့်တင်ဖို့ကြေညာခဲ့ကြပြီးအင်ဒိုပစိဖိတ်ဒေသမှာအလုံးပါဝင်ပြီးလွတ်လပ်ငြိမ်းချမ်းတည်ငြိမ်တဲ့အခြေအနေတွေကိုထိန်းသိမ်းထားဖို့တနိဋ္ဌာန်အသစ်တွေချမှတ်ခဲ့တဲ့အကြောင်းလဲဒုဝန်ကြီးရှာမန်ကပြောဆိုခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာအရမပြုကျင့်မှုကျူးလွန်တဲ့သူတွေကိုဓာရုနီနဲ့သင်္ကတ်တာအပါအဝင်ပြင်းထန်တဲ့အပြစ်တွေပေးဖို့နဲ့အမှုတွေတွေကိုမြန်မြန်ဆန်ဆန်စီရင်ဖို့ဥပဒေတရားကိုဗိုလ်ထုနေပါပဲလွှတ်တော်ကအတည်ပြုလိုက်ပါတယ်။မကြာသေးခင်ကစားလို့အမျိုးသမီးနဲ့ကလေးတွေအပေါ်အရမပြုကျင့်မှုတွေတိုးလာနေရကနေတီတီရောက်ရောက်ရေးယူမှုတောင်းဆိုမှုတွေထွက်ပေါ်လာရကလွှတ်တော်ကဥပဒေကိုအတည်ပြုလိုက်တာပါဥပဒေအသစ်အရအာရမပြုကျင့်မှုဆွဲချက်တွေနဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတွေကိုစီရင်ဆုံးဖြတ်စီရင်ဖို့ဖြစ်နိုင်ရင်လေးလလောက်အတွင်းမြန်မြန်ဆန်ဆန်စီရင်နိုင်အောင်ကဘာတလွားအစိုးရတွေကအထူးခုံရုံးတွေနိုင်ငံတလွားအစိုးရတွေကအထူးခုံရုံးတွေစီစဉ်ပေးရမှာဖြစ်ပါတယ်လိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်သူတွေကိုလည်းနိုင်ငံတော်အချက်လက်မှတ်တမ်းဌာနရဲ့အကူအညီနဲ့မှတ်တမ်းတင်စီရင်သွင်းထားမှာဖြစ်ပါတယ်ခင်ဗျာ The Voice of America
The Away ကျားသားပဒိနေမနဲ့ခင်ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ UVO ကနေထုတ်လွှင့်နေတဲ့ဒီမနက်ခင်းအစီအစဉ်ကိုအင်တာနက်ဆောင်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသားပြည်နယ်တင့်မြတ်ရေးအတွက်ကြိုးပမ်းနေတဲ့ Nippon Foundation ဥက္ကဋ္ဌ Mr. Sasagawa ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နှီးဆက်တဲ့NLD အမတ်ဟောင်းဒေါ်စုစုလွင်နဲ့အပြင်မှာတွေ့ဆုံခဲ့တယ်လို့အမည်မဖော်လိုတဲ့မျက်မြင်သက်သေတူကဆိုပါတယ် NLD ခေါင်းဆောင်ဒီနဲ့တွေ့ဖို့မစ္စတာဆာဇာဂါဝါကြိုးပမ်းနေတယ်ဆိုတာကိုသူ့ရဲ့ရခိုင်ခီးစဉ်မှာပြောခဲ့တာပါဒီတော့ဒေါ်စုစုလွင်နဲ့ဆာဇာဂါဝါတွေ့ဆုံမှုကနေဘာတွေမျှော်လင့်နိုင်ပါသလဲကိုဝင်းမင်းကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်အဓိကထားဆွေးနွေးခဲ့တဲ့မစ္စတာဆာဇာဂါဝါအနေနဲ့ဒေါက်ဆန်းစုကြည်နဲ့နေဆက်သူအရင်သမရာဟောင်းဦးထင်းကျော်ရဲ့ဇနီးလေးဖြစ်တဲ့ဒေါက်တာစုစုလင်းနဲ့နေပြည်တော်မှာတနင်္ဂနွေနေ့တည်းကတွေ့ခဲ့တယ်လို့အခုလိုပြောလာတဲ့အပေါ်ဆဆာကာဝါနဲ့တွေ့ဆုံတုန်းပြောပြခဲ့လားလို့မေးရမှာပြည်သူပါတီဥက္ကဋ္ဌဦးကုကိုကြီးကအ
ဲ့ဒါတော့သူဘာမှကျွန်တော်အဲ့ဒါတော့ထုတ်ပြောတာမရှိပါဘူးဒါပေမဲ့တခုကတော့ဒေါက်ဆန်းစုကြည်ကသူ့အဖေပေါ့လေဘိုဂျိုအောင်ဆန်းလက်ထက်ကဒီဂျပန်သားကိုပြုပြင်ဖို့ပေါ့လေပြောထားတဲ့ဟာကိုဒါသူတို့တကယ်ကိုမူလတိုင်းလောက်ဖြစ်အောင်ကိုစူးစမ်းထားတဲ့ဟာပေါ့လေသူအဲ့ဓာတ်ပုံလေးတော့ကျွန်တော်ပြပါတယ်ဆိုတော့ဒါလေးကိုလည်းဒေါ်ဆန်းစုကြည်လက်ထဲကိုသူပြန်ပြီးတော့ဘယ်လိုပြန်ပေးရမလဲပေါ့ဘယ်လိုပြန်ပြီးတော့ပြသရမလဲဆိုတာလေးတောင်မှသူအမှတ်တရပေါ့လေအဲ့ဒါလေးပြောသွားတာရှိပါတယ်
အဲ့ဒီတော့အခုလိုပြောလာတာကဒေါ်ဆန်းစုကြည်နဲ့တွေ့နိုင်ဖို့လမ်းကြောင်းဆရှာတဲ့သဘောမျိုးလားလို့မေးရမှာဦးကိုကိုကြီးက
ဟုတ်ပါတယ်ဟိုနောက်တစ်ခုကတော့သူလည်းမြမနိုင်ငံရေးနဲ့ပတ်သက်လို့စိတ်ဝင်စားနေတော့ရှောက်ပထူးသဖြင့်တော့ဒီတိုင်းရင်းသားပြဿနာနောက်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့အခြားဒီမိုကရေစီပါတီတွေသူတို့အားလုံးရဲ့ဒီနိုင်ငံရေးအခမ်းကဏ္ဍဒီ NLD အပါအဝင်ပြန်ပြီးတော့အရေးပါလာဖို့နိုင်ငံရေးနည်းလမ်းအပေါ်မှာလူမှုပြန်ပြီးယုံကြည်လာဖို့အရေးကြီးတယ်ဆိုတော့ကျွန်တော်တို့ကနှစ်ဦးနှစ်ဖက်ပေါ်လေးပြန်လည်ဆွေးနွေးပြပါမယ
်။အရေးတော့ဘာကြောင့်အခုလိုဒေါ်ဆွစုလင်းနဲ့တွေ့ဆုံမှုစဖြစ်လာတာလဲလို့မေးရမှာဦးရဲ့ထွန်းကလည်း
ဂျပန်အနေနဲ့ကတော့အရင်ဆုံးကတည်းကပေါ့နော်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခတ်တွေကြားမှာကြားဝင်ပြီးတော့စိတ်ဆက်ညှိနှိုင်းပေးခြင်းနဲ့ခြံတာပေါ့နော်စိတ်စေတနာကောင်းရှိတယ်လို့ယူဆတယ်အရင်ဒီ NLD လက်ထက်မှာတော့လည်းရခိုင်အရေးကိစ္စနဲ့ပတ်သက်လို့ရှိရင်ဒီလက်နဲ့ကင်အပြစ်ခရဆဲရေးဆောင်ရွက်ပေးခဲ့တာအစဉ်လာလေးတွေရှိတယ်။အခုတစ်ခေါက်မှလည်းမြန်မာနိုင်ငံရဲ့ဖြစ်နေတဲ့ပြည်ပခတ်တွေကိုပြည်လဲသွားဖို့ညှိနှိုင်းဆွေးနွေးဖို့ဆိုရင်ဒေါက်တာဆန်းစုကြည်ဟာအရေးကြီးတဲ့ဆုံချက်အဓိကခေါင်းဆောင်ဖြစ်တယ်ဆိုတာသူသဘောပေါက်ပုံရရတယ်။ Tajamulu Don Sansu Ji net Pugu Miyare Kajaro, Tanini net, Natarinzaga, Downine Pogu, Nasagarale, Magangwade, to Twinine, the Eneria Pogu deone, Alu Twebido, Eneria Pogu Chune, to that Twede Luwe, Usava.
Tapi, Mr. Sasakawa Pekale, to Piogetalo, a good Yanguma, Energy Council Dune, Tubu Chusa Nide, Chimapito, Mateja, Debulo, Energy Council Pine, Nisatu, Amiba Polo to Tugale, Piovale, Tibo, Ukugo, Chigo, Samiyama,
Midiama Tuyaraga, or Energy Beka, Pogu, Twisong, Lusura, Tuyare, Kajaro, Bari Nia Tuja, Lamales, without Rodoli, Sacho Shari, Bonnie, Ro, Genoga, or Takutu, Dika, Pio, Lightaga.
ကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအချက်တဲကိုကြော်လွှမ်းနိုင်ဖို့အထူးသဖြင့်တော့ဟိုအရင်အရင်ရုပ်ောက်ပွဲမတိုင်ခင်မှာနိုင်ငံရေးသဘောတူညီမှုဘာမှကိုမရခဲ့ဘဲနဲ့ရုပ်ောက်ပွဲတွေကိုဖြတ်တန်းခြင်းဖြတ်တန်းခြင်းနဲ့နောက်ဆုံးဒီအချိန်ကြီးရောက်သွားတယ်ဒါကြောင့်မလို့အခုချိန်ဒီမှာအရေးတကြီးလိုအပ်နေတာကဆန်စီရှင်ရဲ့အဂရီးမန့်ပေါ့နော်အတွင်ကူးပြောင်းရေးကာလသဘောတူညီမှုရဖ
ဒီလမ်းကြောင်းကိုဖက်တောက်မှာပေါ့နော်အဲ့ဒီပုံမှာတိုတက်မှုရှိတယ်ဆိုရင်တော့ဂျပန်အနေနဲ့လည်းဆက်ပြီးတော့ဆောင်ရွက်ပေးဖို့အတွက်အားတက်မှာပေါ့ဗျာတကယ်တော့ကြာခဲ့ကပြီးခဲ့တဲ့အာဆီယံထည်သီးပွဲမှာဖဲချင်းခံခဲ့ရတဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုမစ္စတာဆဆကာဝါအပြင်ကမ္ဘာ့အင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတွေကဝါရင်ပုဂ္ဂိုလ်နဲ့ကိုယ်စားလှယ်တွေလာရောက
Yangon Muga, Chiniba. Yangon Diamune, the Chuma, Jujo, Enya, Shinlin Yigo, Sikonzi, Tapu Winiga, Dia Binde, Sadai, Lunibari. Muro Tanshin Yi, Duello, Sibin Tayaga, a Jombia, Piosu, we met, Daha, Lunui, Suyin, Jejaulu, Agulu, the Bianete, Losan Lara, Pirelu, Didagani, Don Danibari, Yangua, Pibu Lare, Did the Ringuro, Udim Mountain, Piobia, we bomb, ya?
Yangon Dime, Yau Baike, Sima Ocho Ye Poye, Dia Bindrain, Siwe Somchache, Ya, Lightaya, the Mulonga, Jujo, Sa Une, Supon, Tashi, the Pisirigo, Chessi, Pesha, Shenin Tome, Lu, Lightaya, Simidaya, Ocho Ye Muyonga, Inganiga, at the Pay Light Party. The Biza Tobian, the Yakani, the Padre, B Pesha, Pia Melule, the Tobian Zarima, Yita Taraba. Jujo, the Elo Tobian Jama, Yita Tabi Me, the Chunia Rima. Lambaji, the pet the checker, son to a lune inwe, zeza inweba, pep begearaba. Dinate line thaya, cognacqua machide, miqua zed lambo, a sign we go in a don't be shinning nebade. Knowing masashi emma, this sign we go be pep be a mape be a culo, pia be loves on nera we go the bombaja jaw, sign shin rega, joja bade.
ကျွန်တော်ကျွန်တော်ဒီဘက်ကကြားနေပါတယ်အဲ့ဒီနံပါတ်ကတို့ပြောရတဲ့ကမ်းပေးရတဲ့ဒီဆုံးကုန်ပြီးတော့တိုက်တဲ့ပုံစံမျိုးပေါ့ကွာဒီလိုကြည့်တော့ပဲလို့ဆိုလို့ကျွန်တော်စာပေါ်ကြီးပြီးတော့တိုက်တယ်အဲ့လိုမျိုးမိုင်းဆွဲတာကြည့်တယ်ဒီလိုအဲ့လိုမျိုးကြောက်တဲ့ပုံစံမျိုးရှိအဲ့လိုကြောက်ပြီးတော့ပြောရှင်းတာဒီဘက်ရောက်တာဒါမျိုးဒီတဲ့လေးတွေပေါ့ဒီလိုနေနေတာဒီတဲ့လေး
စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကစတင်ရှင်းလင်းပြီးတဲ့နောက်နိုဝင်ဘာ၁ရက်မှာလိုင်သာယာရန်ကုန်တိုင်လမ်းမကြီးရဲ့တစ်ဖက်တစ်ချက်ကကျူးကျော်တွေကိုပါဆက်ပြီးရှင်းလင်းခဲ့တာပါ။အဲဒီနောက်လိုင်သာယာတမျိုးလုံးကကျူးကျော်အားလုံးကိုရှင်းလင်းဖို့အခုလိုထပ်ပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်။ရန်ကုန်တိုင်းဒဂုံမျိုးသစ်စိတ်ကမ်းမျိုးတွေကကျူးကျော်နေထိုင်သူအားလုံးကိုလည်းရှင်းလင်းသွားမယ်လို့သက်ဆိုင်ရာမျိုးနဲ့စစ်ပေသားရအုပ်ချုပ်ရေးကဒီကနေ့အသိပေးထုတ်ပြန်ထားပါတယ်။အဓိကလမ်းမကြီးတွေပေါ်မှာကျူးကျော်နေထိုင်နေတဲ့အိမ်တွေဈေးဆိုင်ကမ်းတွေကိုအဓိကဖယ်ရှားခိုင်းထားပြီးရာဇဝတ်ကျင့်သုံးဥပဒေပုံမှန်133ကိုလည်းထုတ်ပြန်ထားကြောင်းဒီအမိန့်ထုတ်ပြန်ချက်မှာရေးသားထားတာပါ။ ဆိုင်ရီကိုဖြတ်ပစ်ဖို့လာပြီးပြောတဲ့အခါမှာလဲစစ်ကောင်စီလုံခြုံရေးတပ်ဖွဲ့အမြောက်များနဲ့လာပြီးဖိအားပေးခဲ့ကြောင်း
ကျွန်တော်တို့တစ်ချောက်ရှိတို့အဓိကမင်းကတော့ဝါလမ်းမာတန်းတွေပေါ့ငနေနဲ့မင်းကြွားရတာပေါ့နော်။ဘုံအဆိုင်တွေသပင်းမြဆိုင်တွေဒီလိုလှုပ်လှုပ်စားတွေပေါ့အကုန်လုံးကတော့ဟိုအဆက်ခံရတာပေါ့။ဒီလိုလူတွေဆိုတော့ဘာပြောလို့ရမှာလဲပေါ့။စိုက်တာလို့ပေါ့ဒါပဲရှိတာပေါ့။ရန်ကုန်တိုင်းလိုင်းသားယာမြို့နယ်မှာကျူးကျော်နေထိုင်သူ9000လောက်ရှိပြီးအက်ဒလီအစုအလက်ထက်မှာသူတို့ကိုယာယီနေထိုင်ခွင့
Sudalo, Pokwemure, Lenang in a Bika Dakai Dari, She de Dredjang, Sikonsi Bega Longo Ego, the Pibi Dinja Lara Pian and Yang, Dida Ganriga, Bioja Bade.
Udemonan, Chibarekamia, Aguro, D. Dembego, Dwaji Jayamba. Chimbine, D. Demu, Alue, Giarego, Noemba, Sede, Nyadagong, Chema, Sikonsi, Tata, the Chu, Wenya Lagabi, Eddie Yuaga, and Yudamin Ugo, Adama, Puching Gajau, Kayagan Shin, Midazu went to Uga, Vio Ego, a Tibu Biobare, Tipiago, Sonansi Sinebi, Mankane Swindo, Ubri, John Ya, a Yu Dwame, Lu, Sikonsiga, Tobian Tavare, Yangua, people are at the Dingo. Ukemong so me, Biobia Bibombia.
Chimpine, Dite Mune, Alwe, Jiwa Gan, Ain the Kuma, Deda Gagwe, PDF Tapuri, Shini Resure, Jambia Jene, Dila Noemba Satia, Nyasan and Aima, Sekonsi, Tapu in the Chu, Winyau Shapwe Gabi, Kalili Yau Ye, Migam, Mini de Amyodamigo, Arama, Bujin Gejabare. သူရဲ့အမျိုးသားကိုတော့နေအိမ်တနေရာမှာတနတ်နဲ့ချိန်ချောက်ထားပြီးစစ်သား၃ယောက်ကအဲ့ဒီအမျိုးသမီးကိုအရမပြုကျင့်ခဲ့တာလို့သူတို့ရဲ့မိသားစုဝင်တဦးကပြောပါတယ်။အဲ့ဒီတညရဲမှာပဲအနီးနားကသူတို့ဆွေမျိုးရဲ့နေအိမ်နောက်တလုံးကိုလည်းအဲ့ဒီစစ်သားတွေကပဲဝင်ရောက်ရှာဖွေပြီးနောက်ထပ်အမျိုးသမီးတယောက်ကိုအရမပြုကျင့်ခဲ့ကြပါတယ်။စစ်ကောင်စီတပ်သားတွေကအဲ့ဒီလိုအနိုင်ကျင့်ခဲ့တဲ့ သူ့အနေနဲ့အာမပြုကျင့်ခံခဲ့ရတယ်ဆိုတာဝန်ခံလိုက်တယ်လို့သူတို့ရဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ်
ကျမဆိုတော့ဒီ7ရက်လောက်ပေါ်ရနော်တကယ်ကအခုဆက်တော်တာနှစ်ပင်ပေါ့နှစ်ပင်နော်ပထမဒီချင်းခံတဲ့မိမနဲ့ဒီနေ့ပေါ်တဲ့မိခိုင်မိမရဲ့ယောက်ျားနော်အဲ့ဒါဒီကို
အားလွယ်ကြီးရွာရဲ့အုတ်ချုပ်ရည်မှုဥဝေတန်းကတော့ပထမအမျိုးသမီးရဲ့ကိစ္စကိုအဲ့ဒီရွာမှာတာဝန်ကျနေတဲ့စစ်ကောင်စီအရာရှိတွေစီပြန်ပြီးတင်ပြခဲ့ပါတယ်ပထမအမျိုးသမီးကိုစစ်ကောင်စီအရာရှိတွေကခေါ်ယူစစ်ဆေးပြီးစစ်သားတွေလူယူသွားတဲ့လက်ဝတ်ရတနာတွေကိုပြန်ပေးခဲ့ပါတယ်။ဒါပေမဲ့အာမပြုကျင့်ခဲ့တယ်ဆိုတာကိုတော့အဲ့ဒီအချိန်မှာဝန်မခံခဲ့ကြောင်းဥဝေတန်းက VOA ကိုပြောပါတယ်
။စစ်မျိုးရခေါ်ခိုင်းတာခေါ်ပြီးတော့နာရီတို့အာသတ်တို့အဲ့ဒါကိုစစ်သေးတော့ပြန်ကြပြီးတယ်ဒီတော့အဲ့ဒီအချိန်မှာတော့ဗာလဲမတင်းကျင်းတာတော့လုံးဝမပြောဘူးလေ။ပြောလို့ရှိရင်တနတ်နဲ့ပြစ်တယ်လို့အဲ့လိုပြောလို့မပြောရဘူးရှိသားဒီလက်ရှိတည်တယ်သူတော့အားလန့်တယ်တဲ့
အာရမပြုကျင့်နေဆိုတာစစ်တပ်အရာရှိတွေရှိမှပထမအမျိုးသမီးကမပြောခဲ့ပေမဲ့သူ့ကိုတော့အကြောင်းစုံဝန်ခံခဲ့ကြောင်းဥဝေတန်းကပြောပါတယ
်သူ့ယောက်ျားလည်းအခန်းထဲမှာမထွက်ခိုင်းတဲ့တနတ်နဲ့ရှိနေပြီးတော့အဲ့ဒီနှခေါင်းကနေတွေးလဲထွက်တယ်ပတ်စံကနေတွေးလဲထွက်တယ်ပြီးတော့ဒီရှိုးခန်းမှာနှစ်ကယူခိုင်းပြီးတော့အဲ့ဒီမှာမတင်းကျင့်တယ်လို့ပြောတာ
ပထမအမျိုးသမီးအာရမပြုကျင့်ခံခဲ့ရတဲ့ကိစ္စကိုချင်းအရက်ဖက်အဖွဲ့အစည်းတွေနဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအသီးသီးကြေညာချက်ထုတ်ပြန်ပြီးအရေးယူဆောင်ရွက်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုတောင်းဆိုလိုက်ပါတယ်။ဒါတွေဟာလူသားဖြစ်တည်မှုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုဖြစ်လို့အကြမ်းဖက်စစ်တပ်ကိုထိရောက်တဲ့အပြစ်ဒဏ်တွေချမှတ်ဖို့လိုတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အတွင်းရေးမှူးက VOA ကိုပြောပါတယ်။
အခုလာဒီမတင်းကျင်တဲ့ကိစ္စတွေကပတ်သက်လို့ဒီချင်းကုန်တဲ့ဒီလူသားချင်းမျိုးကိုဆန့်ကျင်တဲ့ရာဇဝတ်မှုလို့ရှင်တော့အဒီညာဘဝမှုတွေကိုတို့တွေကဆက်ပြီးချုပ်လို့နေတာဖြစ်တယ်။အဲဒီဟာကိုကျွန်တော်တို့ကလုံးဝလုံးဝကိုပြီးဆန့်နိုင်ကြအောင်ရှိဘူး။ဒါနဲ့ငါတကာဒီလူသားမျိုးသားမျိုးတွေကိုဒီမျိုးတော်ကိုခံမှုဒီရန်ရရားတွေနဲ့ဒီအကြံဖက်စစ်ကောင်စီကိုထိရောက်တဲ့အဖြစ်အပျက်မှုတွေလုံးဆောင်ခဲ့တကယ်တောင်းဆိုတယ်ပေါ့နော်ဟုတ်။
အခုဖြစ်နေတဲ့ကိစ္စကိုစစ်ဆေးသွားမှာဖြစ်ပြီးမှန်ကန်တယ်ဆိုရင်တော့စစ်ဘက်ဥပဒေအရက်ဘက်ဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းလေးပဲရှိသေးတယ်ဒီလိုမျိုးဖြစ်စဉ်တွေဖြစ်ခဲ့တယ်ဆိုရင်လည်းက ဖြစ်ခဲ့မဖြစ်ခဲ့ဆိုတာလည်းကျွန်တော်မပြီးသေးဘူးဖြစ်ခဲ့တယ်ဆိုရင်လည်းကျွန်တော်တို့ကဆုံးမစစ်စစ်လို့မှတ်ကန်တယ်ဆိုတော့တရားဥပဒေရဲ့အာရေးယူဆောင်ရွက်ပါလိမ့်မယ်အခုတော့ကျွန်တော်တို့ပိုင်းလံဆုံးမစစ်စစ်ပြည့်အစီအစဉ
်စစ်သား၃ယောက်ကပထမအမျိုးသမီးကိုညတကောင်အချိန်မှာအာရမပြုကျင့်ခဲ့တာဖြစ်ပြီးမနေ့အစောပိုင်းမှာအဲ့ဒီအထက်က၂ယောက်ကနောက်တစ်ချိန်ထပ်မံရောက်လာပြီးဒုတိယအချိန်အာရမပြုကျင့်ခဲ့ကြပါတယ်စစ်တပ်ဟာနှစ်ပေါင်း80အတွင်းပြည်ပကဖြစ်ပွားတဲ့နေရာတွေမှာအမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်တာတွေကိုလက်နက်အနေနဲ့အသုံးချနေတယ်လို့တိုင်းရင်းသားအဖွဲ့အစည်းတွေကလည်းထောက်ပြနေကြပါတယ်။ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းမြန်မာနိုင်ငံအနှံ့မှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေပြီးပြစ်ဒဏ်တွေကနေကင်းလွတ်ခွင့်ရနေတယ်ဆိုတာဒီဖြစ်ရပ်ကသက်သေပြနေတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကသူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။
တီတိမ်မျိုးကအဖြစ်အပျက်တွေကိုဥက္ကမောင်စုံမင်းပြောပြသွားတာပါခင်ဗျာ။ထိုင်းနယ်စပ်မှာမြန်မာနိုင်ငံသားတွေဘယ်လိုအခွင့်အလမ်းတွေရရှိနေသလဲဆိုတာကိုလည်းတင်ပြခြင်းပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မျိုးမှာမြန်မာနိုင်ငံသား900လောက်ကိုထိုင်းကျန်းမာရေးဌာနကနိုဝင်ဘာ18ရက်နေ့တုန်းကဖူးအင်ကြောင်ဝင်းတစ်ခုမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးခဲ့ပါတယ်။အရင်တည်းကကလည်းမဲဆောက်ဆေးတွေကမြန်မာတွေကိုခေါ်ပြီးကာကွယ်ဆေးတွေထိုးပေးခဲ့တဲ့အကြောင်းထိုင်းအခြေစိုက်VOA သတင်းတော့မအေးမာကသတင်းပေးပို့ပါရယ်ဗျာ
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့တပ်ပီနယ်မဲဆောက်မြို့မှာနေ့စဉ်လိုလိုမြန်မာတွေအများစုရှိရာနေရာတွေနဲ့ရက်ွက်ကျေးရွာတွေမှာကိုဗစ်ကာကွယ်ဆေးကိုထိုင်းကျန်းမာရေးဌာနရဲ့အစီအစဉ်နဲ့လိုက်လံထိုးပေးနေပါရယ်။နိုဝင်ဘာလ18ရက်နေ့မှာတော့မဲဆောက်မြို့နယ်ကဖုံးတော်ကြီးကျောင်းတစ်ခုမှာလူ900လောက်ကိုကာကွယ်ဆေးထိုးပေးခဲ့တယ်ဆိုပြီးမြန်မာတွေကာကွယ်ဆေးထိုးနှံနိုင်ဖို့စေတနာဝန်ထမ်းဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ဦးမန်းမျိုးမြင့်ကအခုလိုပြောပြပါရယ်။
ဒီနေ့ဖြစ်တာဝါပွန်ကြွားလေဝါပွန်ကြွားဆိုတော့ဒီမဲဆောင်မြို့လေကောင်းပါပဲလူရောက်900ပေါ့900နီးပါးထိုးပေးမနေ့ကဈေးမှာထိုးတာတော့ဈေးကမှအလုတ်လုံနေရတဲ့အလုတ်သမားတွေဈေးရောင်းနဲ့ဈေးတယ်ရောလက်မရှိတဲ့လူရောမရှိတဲ့လူရောလက်မမရှိတဲ့လူအများစုပါသူတို့ကဘာဖြစ်လဲဆိုတော့သူတို့ကဈေးရောင်းဆိုတာအများနဲ့ဆက်ဆံရတာဒီလူကြတော့မှထိုးလို့မဖြစ်ဘူးသူတို့ထိုးပေးရတော့ဗောထိုင်ကျမိုင်းဌာနအခုကတရားဝင်ရတရားဝင်ရောအကလုံးထိုးပေးတယ်မဲဆောက်မဲဆောက်မှာရှိသမျှရက်ွက်ကြီးကြီးရအကုန်လုံးမဲ့သူတို့ထိုင်ပြမယ်ဌာနကလက်လက်ပြီးတော့ထိုးပြီးတာပဲဒီနေ့ဒီရက်ွက်ဆိုနောက်နေ့အခြားရက်ွက်ပေါ့အဲ့လိုမျိုးပဲတစ်ခါတလေလဲတနေ့တော့သုံးနေရ၄နေရလို့ထိုးပြီးတာရှိတယ်ဥမာဒီလ25ရက်နေ့ဆိုလို့ရှိရင်မဲဆောက်မျိုးပဲရုံးမှာလူ1500ဆိုထိုးပြီးမယ
်အခုဆိုရင်တက်ပြီနေတဲ့မှာတော့မြန်မာနိုင်ငံသားတွေတိန့်ကနဲလောက်ထိကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေဟာကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးရမှာဖြစ်ပေမဲ့တစ်ကြိမ်ထိုးပြီးဆက်မထိုးတာတက်မဲ့ရက်တွေမှာလာပြီးမထိုးနိုင်တာတွေနောက်ပိုင်းမှာရက်ကျော်ပြီးလာရောက်ထိုးနိုင်ကြတာတွေဖြစ်နေတဲ့အတွက်ထိုင်းကျန်းမာရေးဌာနကကွန်ပျူတာစနစ်နဲ့အချက်လက်တွေထည့်သွင်းရမှာနှောက်နှေးမှုတွေကြန့်ကြာမှုတွေကြုံနေရတယ်လို့လည်းဦးမန်းမျိုးမြင့်ကပြောပြပါတယ
်မြန်မာနိုင်ငံသားတွေတက်မှာခုကြီးတာဆေးရတစ်ခါထိုးပြီးလို့ချက်ဆက်မထိုးကျင်တော့တချို့ကတော့ဆေးရထိုးတော့ရက်ချက်ရမမှန်တော့မသိတာဟိုအလုံးတအလုံးရှုပ်တယ်လေမြန်မာနိုင်ငံသားလည်းအဲ့ဒါတအားများတာရက်ချိန်မမှန်တာတို့လာမထိုးတာတို့ရက်ကျော်တာတို့ရှုပ်တယ်ဖြေးကျမရေးဝင်တယ်အလုံးရှုပ်တယ်ပါတယ်ချို့ကလည်းပေါ်ကျော်တာဝင်လေဒီကလည်းဒီဘုတ်လေးအလေးမထားလို့ပြောမော
အခုဆိုရင်ထိုင်းအစိုးရကစက်တင်ဘာလကစပြီးလေးလအတွင်းနိုင်ငံအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ဖို့ရည်မှန်းထားပြီး2022ခုနှစ်နှစ်စပိုင်းမှာမြန်မာအပါအဝင်အင်းနီနာချင်းနိုင်ငံတွေကနေဆက်တွေကိုပြန်ဖွင့်ဖို့လည်းအစီအစဉ်ဆောင်ရွက်နေပါတယ်။ဒီအတွက်မြန်မာနိုင်ငံသားတွေဝင်ပေါက်ထွက်ပေါက်ကြီးလို့ဖြစ်နေတဲ့မဲဆောက်မြို့ကိုအထူးသတိထားပြီးကိုဗစ်ကင်းစင်နိုင်ဖို့အတွက်ဆောင်ရွက်နေတာပါ။ဒီအတွက်တရားဝင်ကတရားမဝင်အထောက်ထားမဲ့တွေကိုပါနေ့စဉ်ရက်ွက်အလိုက်ကိုဗစ်ကာကွယ်ဆေးထိုးနှံပေးနေတာဖြစ်ပါရဲ့ရှင
်။မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်ခင်ဗျာ။ကျွန်တော်တို့ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်လူထုကျန်းမာရေးကဏ္ဍနဲ့တပတ်တွင်းအားကစားအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါ Lurumai Sui Yotan Lango Penu Jishu Jine Sui Yudelsa 70B Asia Bin Juru Channel Diyate Damam Ho Tycom 6 Juru Channel Diyana Setonugane Penu Jishu Namari Juru Penu Mu Deze Chelago Vue Mimawa Internet Samyanane Vue Mima Facebook Samyanaroma Popjata Marishi Nimanaya Pi that we see the demon de Pupinamo Lurumai Sui a Yalake Marino
Mingalan and a Kim Pijavadi, Kimia, Yamas and Oje, Menet Chonaigue, Shibabi, Vio American than ye, Jalabri, Menekin, a season ego, who leshi, Tolum, Pini de, Linometer, Donzane, Kiluas, Koton Donga, Linometer, Lizago, Kiluas, Choutinga, Tonyagani, Menekonanai, T. Sabi, Tolum, Toma Pibari, a good Ruria by Naiwa, Dremaro, Goyanayet, the Badwin Agza the Den, Daughter Tanzo ye, Lulu Jamai, Ganda, Matangima. Ucho Zandaye, Yamayi, Tonda Cheko, Yenuzo, Nasiama Pibare. A good alum, Yamanangango, Biba, Ede, Dori, Layao Nijaraha, Yamanangay, Nangayi, a jet, a dene, Pidure Boa, Sindhi, Nyanyayi, a dread, a taupan, Pisi, Naimadala, Damamaho, Dru Nangandi, a Josiwa, a drebella, Surago, Yamayi, a keka, Uye Tone, Ucho Zandaru, Sunwe, then set Hawarekima.
เดี๋ยวเนี่ยอะคือမြန်မာနိုင်ငံကိုနိုင်ငံညာစံတမန်တွေနှီးမျိုးစုံနဲ့လာနေကြတာတွေ့ရပါတယ်။အဲ့ဘာနိုင်ငံညာကုစလေတွေပေါ့အစိုးရစံတမန်ဟုတ်တာလည်းဖြစ်မဲ့တချို့လည်းပဲသူပုတ်ကြီးကအစီအစဉ်လာကြတယ်ပေါ့လေအမေရိကန်ကလာတယ်ဂျပန်လာတယ်တရုတ်လာတယ်အခုထိုင်းကလည်းလာတယ်စသဖြင့်
ဆိုတော့ကိစ္စတွေကတော့တိုက်ဆိုင်မှုလို့ပြောနိုင်ပြီးတော့တချို့ကိစ္စတွေကတော့ရည်ရွယ်ချက်နဲ့ပြန်လာထိန်းကြီးတဲ့ကောင်တာဘယ်လန့်စ်တဘောမျိုးနဲ့လည်းပါနိုင်တယ်ဥပမာတရုတ်တန်နဲ့ဂျပန်တန်ပေါ့နော်သူတို့လာတာတွေကတော့ဒီနာဂါကအပေါ်မှာဆက်ဆံရေးကောင်းဖို့အတွက်ပြန်လာကောင်တာဘယ်လန့်စ်ယူကြတယ်လို့ထင်တယ်ဘီဗစ်ချာဆင်တို့လာတာကတော့သူကိစ္စနဲ့သူလာကြတယ်လို့ကျွန်တော်ထင်ပါတယ
င်းတွေရဆိုရင်တရုတ်ဟာတရုတ်နဲ့အာဆီယံတွဲဆုံမဲ့ပွဲမှာမြန်မာကိုတက်ဖို့အတွက်သူကဖိတ်ကြားရလို့သိရပါတယ်ဦးရထွန်းဟုတ်ပါလားအဲ့ဒါကိုပထမဆုံး confirmation လို့ကျွန်တော
်ဟုတ်ကဲ့ခင်ဗျအဲ့တရုတ်ကဒီဟာအတွက်ကိုတော်တော်လေးစူးစမ်းတယ်လို့ကျွန်တော်တို့သိရတယ်ဒီအစည်းအဝေးကလာမယ့်22ရက်နေ့လောက်မှာဘရူနိုင်းမှာလုပ်မှာအိန္ဒိယဘရူနိုင်းဖြစ်တဲ့အခါကျတော့ဘရူနိုင်းဒီအာဆီယံရဲ့ဥက္ကဋ္ဌကလည်းဖိတ်ဖို့လိုတယ်သူသဘောတူလို့ပို့လဲလိုတယ်လောလောလတ်လတ်ဒီမတိုင်နိုင်ကလေးမှာတဲ့အာဆီယံကနတ်ဆက်ကအကြီးအကဲကိုနိုင်ငံကောင်းဆောင်ဖြစ်နေမဖိတ်ဖဲနဲ့ပတ်ထားတာရှိတော့ဒါဟုတ်တရုတ်ကသူနဲ့ဒီအာဆီယံတွေ့တဲ့အစည်းအဝေးမှာဒါဟုတ်သူကဖိတ်ချင်တယ်ဖိတ်ချင်တော့သူကအဲ့ဒီကိုအရင်သွားတယ်အနောက်စင်ကာပူကိုသွားပြီးတော့ညီတယ်အဲ့ဒီကပြီးမှကျွန်တော်တို့နေပြီးတော့လာပြီးတော့တရင်ကောင်းပေးရင်နဲ့ဖိတ်တာပေါ့လေ
အဲ့ဒါတရုတ်ဟာစစ်ကောင်စီအခုလိုမဖိတ်ခင်မှာအာဆီယံတို့ဘရူနိုင်းတို့စင်ကာပူတို့ရဲ့သဘောတူညီချက်ကိုရယူခဲ့ပြီဆိုတဲ့သဘောပေါ့အ
ဲ့ဒါလိုယူဆရပါတယ်အဲ့ဒါလိုဟိုသူသဘောတူချက်မယူဘဲနဲ့တော့အဲနေပြီးတော့မှဖိတ်ပါတယ်ဖိတ်ဖို့အတွက်ဘယ်လိုစီစဉ်ထားပါတယ်ဆိုတဲ့တရင်ကောင်းသူပြောနိုင်မှာမဟုတ်ဘူးပေါ့နော်အခုတော့အဲဖိတ်ခဲ့တယ်ဆိုတဲ့ဟာကိုကျွန်တော်ကြားပြရပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီညမှာအာဆီယံကအဓိကပြောထားတာကတော့သူတို့ဟာအတိုက်ခံနဲ့ဆွေးနွေးရမယ်ဆိုတဲ့သဘောနောက်ပြီးတော့သူတို့ကိုယ်စားလှယ်လိုင်းနဲ့ပဲဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ပေးရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဟာစစ်ကောင်စီဘက်ကအဖြေများတဲ့အတွက်ကြောင့်ဒီဟာကိုမဖိတ်ဘူးဆိုတာသိထားရပါတယ်ဆိုတော့အခုတရုတ်ကသွားပြီးတော့ပြောလိုက်တဲ့အခါမှာအဲ့ဒီအချက်ကိုသဘောတူညီမှုရခဲ့သလားသူတို့နဲ့အတိုက်ခံနဲ့သူတို့မတွေ့ရင်လည်းနေပါစေဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ကိုအာဆီယံဆန္ဒအတိုင်းစစ်ကောင်စီဘက်ကမလိုက်လျော့လဲနေပါစေဖိတ်ပါလို့များ green light ပေးလိုက်သလားအဲ့လိုစဉ်းစားကြရပါ
အဲဟုတ်ကဲ့ဗျာအဲ့ဒီကိစ္စတော့ဟိုပြုတ်တန်ကသွားဆွေးနွေးတဲ့အချိန်မှာတော့ဟိုကအာဒီကိစ္စကိုလည်းထည့်ပြောဖို့ထည့်ပြီးတော့တောင်းဆိုဖို့ဆိုတာတော့မှားလိုက်မယ်လို့ထင်တယ်သို့တော့ဒီဘက်ကအာဒီရတဲ့သတင်းပေါ့နော်ဒီဘက်က MP သတင်းဌာနကနေပြီးတော့တာသမန်နေနဲ့အဲဗိုလ်ချုပ်ဇော်မင်းတို့ထုံးလို့ရှိရရတဲ့သတင်းအရာကတော့ဟိုပြုတ်တန်တမန်ဆုံးကောရှန်းကဘာပြောတယ်ဆိုတာမဖော်ပြဘဲနဲ့အဲနာဇာကာကနေပြီးတော့ ဘာတွေရှင်းပြလိုက်တယ်ဆိုတာပဲပြောတယ်ဆိုတော့ကြည့်ရတာကတော့ဟိုတရုတ်တမ္မတ်ကပြောရရှိတာပြောတဲ့အချိန်မှာနာဇာကလည်းအဲသူတို့ရှင်းလုပ်ငန်းစဉ်9ရက်နဲ့အီးဒီမှာ9ရက်ဆိုတဲ့ဥစ္စာကိုပဲပြန်ပြီးတော့ထပ်ပြီးတော့ပြောဖို့ရတယ်ဆိုတော့ဟိုသူတို့လိုချင်တဲ့အဖြစ်တော့ဟိုရမသွားဘူးလို့ဟိုတတိထားမိတယ်အကူကြီးတွေလည်းဒေါ်လာတန်းတော့ထူသွားတယ်လို့ဟိုကြားလိုက်ရပါတယ်ဗ
ျဟုတ်ကဲ့သူတို့လိုချင်တဲ့အဖြစ်ရမသွားဘူးဆိုတော့ဒီညမှာမြန်မာပြည်သူအများစုပေါ့လေမြန်မာပြည်ကဒီမိုကရေစီလိုလားလို့အခုတောင်းဆိုတိုက်ပွဲဝင်နေတဲ့လူတွေရောဆန္ဒရှိနေတဲ့ပြည်သူတွေရောသူတို့ရဲ့လူလားချက်ကိုလည်းပြောလို့ရတာပေါ့သူတို့ကလည်းပဲအတိုက်ခံနဲ့နှိပ်ပြီးတော့ဒီပြဿနာပြည်လဲရေးကိုအဓိကအဖြစ်ပြောနေကြတဲ့အချိန်မှာဒီပြဿနာပြည်လဲရေးအတွက်တစွန်းတစားရှေ့မရွေးပဲနဲ့လှုပ်သွားရဲဆိုတာတကယ်ပဲလုံပုံလုံးကြီးကနည်းနည်းအများပြည်သူဘဝင်ကြစီရာနှလူသာဓုခေါဏညာဖြစ်ပါရလားခင်ဗျာ
ဒီကိစ္စကလေးကိုပဲကြည့်ပြောလို့ရှိရင်တော့ပြည်သူလူထုအမြင်မှာတော့ဒါရှင်းတတ်စရာမရှိဘူးပေါ့သို့တော့သူတို့မှာတခြားကိစ္စတွေရှိသေးတယ်ဥပမာတရုတ်ပြည်အနေနဲ့လည်းမြန်မာနိုင်ငံမှာသူ့ရဲ့ဒီ one belt one road စီမံကိန်းနဲ့အရင် NLD အစိုးရလက်ထက်ကလက်မှတ်ထိုးထားတဲ့စာချုပ်တွေကိုဆက်လက်ပြီးအကောင့်တဲပေါ်ဖို့သူတို့ဘက်ကလည်းလှုပ်ရှင်တဲ့ဆန္ဒရှိတယ်နာဆက်ကလည်းနိုင်ငံခြားရေးနှိမ့်ယုံနိုင်မှုငွေတွေမျောနေတဲ့အချိန်ဆိုတော့နာဆက်ကလည်းအဲ့ဒါကိုဟိုဖြစ်စေခြင်းပြီးသို့တော်တရုတ်ဘက်ကသူတို့ဖြစ်စေခြင်းတဲ့ဥစ္စာကိုတောင်းဆိုလိုက်မယ်လို့ထင်တယ်ခုထိတော့ကျွန်တော်သိရသလောက်ကတရုတ်ဘက်ကလိုလားတောင်းဆိုတဲ့ကိစ္စမှာ NLD ပါတီကိုမဖြတ်သိမ်းတာတခုပဲကျွန်တော်တို့သိထားမိတယ်ပြန်တဲ့ဟာတွေကတော့သူကမရက်တဲ့အပြင်ဆက်ဆက်ပြီးတော့လောက်တာတရားစွဲတာတွေကအခုနောက်ဆုံးဆိုရင် NLD ကောင်းဆောင်16ရောက်ရုပ်ောက်ပွဲမှာမတမတဲ့ကိစ္စတွေမှာသူတို့လည်းတာဝန်ရှိတယ်ဆိုပြီးတော့တရားဆွဲထားတယ်ဆိုတော့ပြုတ်ကဖြစ်စေခြင်းတဲ့ဟာဟိုသူကထပ်ကျင်ပြီးတော့လုံနေတယ်လို့ဖြစ်နေတာ
ဟုတ်ကဲ့ဆိုတော့ NLD ကဟုတ်ကဲ့
သင်းရေးကလွဲလို့ပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်တခုဒီမှာဒီလိုက်ကိစ္စနဲ့ပတ်သက်ပြီးတော့ညီကုန်းဆွေးကျင်တာကတော့နိုင်ငံတိုင်းဟာနိုင်ငံသားဆက်ဆံရေးမှာကိုယ်အမျိုးသားအကျိုးစီးပွား national interest ကိုပဲကြီးကြတာပါဒါမှလည်းဒီကိစ္စမှာတော့တရုတ်ကသူတို့အကျိုးကိုပဲကြည်လွန်းတယ်မြန်မာပြည်သူတွေတကယ်မျှော်လင့်တောင်းတနေတဲ့ဘက်ကတစွန်းတစမှရွေးအောင်မဆောင်ရွက်နိုင်ငယ်ပဲနဲ့လှုပ်သွားတယ်လို့ပြောရင်မှန်မလားခင်ဗျအ
ဓိကသူစိုးရိမ်နေတာတခုကဒီမြန်မာနိုင်ငံမှာသူယဉ်ညံ့နိုင်မှုတွေကဒီကိစ္စတွေမဖြစ်ခင်တော့ဖေဖော်ဝါရီလတရက်နေ့မတိုင်ခင်တော့လက်နက်ကိုင်ပြိပကတ်တွေရှိနေပေမဲ့သူကသူ့ယဉ်ညွတ်နံမှုတွေကိုလုံခြုံစိတ်ချအောင်သူလှောက်ထားနိုင်တယ်အခုဒီပြိပကတ်အစ်စ်ပေါ်လာတဲ့အခါမှာသူကစိတ်မချတော့ဘူးသူအကျိုးစီးပွားတွေထိခိုက်မှဆိုးတဲ့အတွက်ကြောင့်မလို့ကျွန်တော်နိုင်ငံကိုငြိမ်းငြိမ်းချမ်းချမ်းနဲ့နှစ်ဖက်ဒီကြေကြေလည်လည်နဲ့ရှေ့ဆက်သွားနိုင်မဲ့လမ်းကိုသူတွန်းပို့နေတာပေါ့အဲ့တော့နှစ်ဖက်စလုံးကအဲ့လိုလှုပ်လို့တိုက်တွန်းလို့မရဘူးသူတကယ်တော့နာဇက်ကဘက်ကိုတိုက်တော့နားချလို့မရဘူးဆိုရင်တော့သူကသူ့လုပ်ငန်းနေသူ့ရင်းနှီးမြှုပ်နှံမှုတွေလုံခြုံစိတ်ချရအောင်တော့သူကတနည်းနည်းနဲ့တော့လုပ်လိုက်မယ်လို့ကျွန်တော်ကထင်နေတယ်ဆိုတာကတော့ဗျာဟိုတစ်ဖက်ကအဲ့လိုနားမထောင်ဘူးပြန်ကန်တယ်ဆိုလို့ရှင်တယောက်ကအပေါ်မှာတိတိတန်တန်ချင်းချင်းရှားရှားဘာမှမပြောဘဲနဲ့သူကတစ်ဖက်ကိုလည်းသူ့ကိုမကန်အောင်သူကအကူအညီပေးလိုက်တာမျိုးပေါ့
ဟုတ်ကဲ့
အဲ့လိုမျိုးအခြေအနေမျိုးဖြစ်လာရင်တော့ဒါသကအနေနဲ့ကြံစည်တာတော့ကြီးငင်ဆိုင်ရလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့နောက်တစ်ခုမေးချင်တာဂျပန်နိုင်ငံရဲ့အကျိုးဆောင်မစ္စတာဆာဇကာဝါအခုသူလာတဲ့ဆိုတော့သူတို့နှစ်ယောက်လည်းပဲတော်တိုက်ဆိုင်နေပါတယ်ဦးရဲတော်ကလည်းဆိုတာပြောခဲ့တယ်သူတို့ညီတဲ့အကျိုးသူတို့ကိစ္စတွေရှိတယ်ဆိုတော့ဒီခိုင်မာဖြစ်နေတဲ့ AA နဲ့ကိစ္စလူတွေကအေးအေးကိုတရုတ်ကနောက်ကကြိုကင်ထားတယ်ဆေးမြောက်ကတိုင်းသားအင်အားစုတွေလိုပဲအေးဟာလည်းပဲထိုးနီးလောင်းမလို့သတ်မှတ်ကြတယ်ဒါပေမဲ့ဒီညီညာရေးကိစ္စတွေမှာတရုတ်ကတည်းဂျပန်ကပိုပြီးချီလှမ်းဆက်နေတယ်လို့ဖြစ်နေပါလားခင်ဗျာအခုလောလောဆယ်ဖြစ်တဲ့ကိစ္စတွေမှာလည်းမစ္စတာဆာဇာကာဝါကအိမ်မှာကိုတိုင်းနှစ်ဖက်ကိုသွားတွေ့ရတယ်ရှိရဲဆိုတော့ဒီအရေးမှာတော့တရုတ်ထက်ဂျပန်ကပိုပြီးထိရောက်နေတယ်လို့ပြောလို့ရမှာခင်ဗျာ
ဟုတ်ကဲ့ဒီကိစ္စမှာကတော့ဟိုအခုလှုပ်ရှားတဲ့လှုပ်ရှားမှုကိုကြည့်ရင်တော့ဂျပန်ကရှေ့ရောက်နေပြီလို့ပြောနိုင်ပေမဲ့တရုတ်ဘက်အနေနဲ့ကြတော့လေအဲ့ဒါလို့ရှေ့ထွက်စရာမလိုတော့ဘူးဆိုတဲ့အနေထားလို့ကျွန်တော်အထင်နဲ့သူရဲ့အဲ့ဒီရခိုင်ကြောက်ပြင်းတဲ့စိတ်ကားနေပြီးတော့အိန္ဒိယသမုဒ္ဒရာကိုထပ်မဲ့ထပ်ပေါက်ကအစိုးရကြရကြိုပြီးတော့ ဒါတွေလုံနေကြဖြစ်တဲ့အတွက်ကြောင့်မလို့အဲ့နေရာမှာသူစိတ်ချလက်ချဖြစ်နေပြီလားဆိုတော့ဘာမှသူကလုံပြန်မလို့တော့ဘူးဆိုတဲ့အနေထားဒါပေမဲ့အဲ့ဒီနေရာမှာအိန္ဒိယကလည်းအဲ့ရခိုင်ဒေသနဲ့ချင်းပြည်နယ်ကိုဖြတ်ပြီးတော့သူကအရှိန်မြောက်ကိုသူကဒီရေလန်းပုံလန်းဖောက်ချင်တာအဲဖောက်လဲဖောက်အဲ့ဒီဟာမှာအိန္ဒိယကအနောက်ချက်တွေတွေ့တယ်အိန္ဒိယနဲ့ဂျပန်တဲကလည်းဘလို့ဆက်ဆက်ရှိရုံဆိုတော့အိန္ဒိယက look east act east policy ရမြန်မာကိုဖြတ်ပြီးတော့ထိုင်းတို့ဗီယက်နမ်တို့ကနေပြီးတော့ဂျပန်ကိုသူကဆက်ချင်တာအဲ့လိုဆိုတဲ့အခါကျတော့ဒါဂျပန်ကတော့အမှန်ကဒေသမှာသူနဲ့အဆင်ပြေလို့ရှိရင်ဘာပဲဖြစ်ဖြစ်အိန္ဒိယနဲ့လည်းအဆင်ပြေအောင်တော့သူ့ရဲ့ယင်းနည်းပြုံနံမှုတွေဘာတွေလဲသူဩဇာရှိနေအောင်ပေါ့နော်အဲ့လိုကြိုးစားတယ်လို့ထင်တယ်နောက်တစ်ချက်ကနာဇတ်ကအသုံးချလိုက်တာပေါ့ဒီလာတဲ့ဘီလ်ရစ်ချာဆင်ကောဆာဆာကာဝါဝါနှစ်ယောက်လုံးက NLD လက်ထက်မှာလာသွားပြီးတော့အဆင်မပြေဖြစ်သွားကြတဲ့လူတွေဆာဆာကာဝါပထမအကြိမ်လာသွားပြီးတော့ဒီဘက်ကိုကြည့်ပြီးတော့အေအေတို့ဘာတို့နဲ့တွေ့ရက်ဖက်ဖွဲ့စည်းတင်နဲ့တွေ့ပြီးတော့ကြည့်ပြီးတဲ့အခါကျတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့အခြေအနေတွေသူဖန်တီးပေးပါပြီအဲ့ဒါလုပ်ခွင့်ပေးပါလို့ပြောတာတောင်မှ NLD အစိုးရလူကြီးစီကရွေးကောက်ပွဲကျင်းပမပေးခဲ့ဘူးဆိုတော့အဆင်မပြေဘူးဒါကဘေးရေးဆွေးချမ်းစစ်မှလည်းသူတောင်းဆိုတဲ့ကိစ္စအဆင်မပြေတဲ့အဖြစ်အဲဒီ
တော့
ခံလိုက်ရတာပေါ့အခုနဇကအဲ့အစင်မပြေတဲ့လူနှစ်ယောက်လုံးကိုအစင်ပြေအောင်သူကနိုင်ငံရေးအရာအတုံးချဒါလို့ပြောရမှာပေါ့လေ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးကြတာကိုညီကုန်းချုပ်ပြောရမယ်ဆိုရင်ဒီနိုင်ငံသားကပုဂ္ဂိုလ်ရေအခုတော်တော်လေးဆက်သွက်လွက်လဲလာနေကြတဲ့ကိစ္စဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့ဒီမိုကရေစီကိုရွေးတာတဲ့သူတို့ရဲ့အကျိုးစီးပွားနဲ့စစ်ကောင်စီရဲ့အကျိုးစီးပွားကိုပို့ပြီးတော့ဖြစ်ထွန်းစေတယ်လို့ဆုံးဖြတ်ပြီးဒီကုန်းချုပ်ပြမယ်ဆိုရင်မှန်မလားခင်ဗျာ
အဲဟုတ်ကဲ့အဲ့လိုပြောလို့ရပါတယ်ဒီသူတို့အကျိုးစီးပွားကောင်းကောင်းဖြစ်တယ်အောင်မြင်တယ်လို့ပြောနိုင်တယ်လို့စစ်ကောင်စီဘက်ကကျတော့ပို့ပြီးတော့အမျက်ထွက်သွားတယ်လို့သုံးသပ်မယ်လို့ကျွန်တော်တော့ထင်ပါတယ်
မြန်မာနိုင်ငံကိုလာကြတဲ့ပြည်ပအဲ့တဲ့တော်တွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာနှားဆင်ကြရတာဖြစ်ပါတယ်။အခုတော့ဒေါက်တာတန့်စော်ရဲ့လူမှုကျန်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကိုဗစ်ဖျားနာမှုနဲ့ရာသီတုပ်ကွေးဖျားနာမှုလက္ခဏာတွေဘလို့ကွာခြားသလဲဆိုတာကိုတင်ဆက်ထားပါတယ်ဗျာ။
ဒီပိုင်းမှာကုဗစ်ယောဂါကူးစက်မှုတွေမြင့်တက်လာသလိုရာသီတုပ်ကွေးနဲ့တာမန်အေးမီယောဂါကြောင့်ဖျားနာတဲ့သူတွေလည်းများပြားလာနေတာပါဖျားနာပြီဆိုရင်ကုဗစ်ကြောင့်ဖြစ်တာလားတာမန်ဖျားနာတာကြောင့်ဖြစ်တာလားဆိုပြီးဆိုရင်ပုံရနေကြတာကိုလည်းတွေ့မြင်နေရပါတယ်ကုဗစ်ကြောင့်ဖျားနာတာနဲ့တုပ်ကွေးယောဂါကြောင့်ဖျားနာတာတွေရဲ့တူညီတဲ့လက္ခဏာနဲ့မတူညီတဲ့လက္ခဏာတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေယောဂါထုခုဆောင်ဝင်တူဖြစ်ပြီးဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်အဲ
့တော့လူရဲ့ခန္ဓာကိုယ်ထဲကိုဗိုင်းရပ်စ်ဖြစ်ဖြစ်ဘက်တီးရီးယားဖြစ်ဖြစ်ဝင်ရောက်သွားပြီဆိုရင်တော့အဓိကပြတဲ့လက္ခဏာတော့ကိုပူတာပေါ့နော်ဖျားခြင်းပေါ့အဲ့တော့ဖျားရဲဆိုတော့ဝင်ရောက်သွားတဲ့ virus နဲ့ bacteria တွေကိုကိုယ့်ရဲ့ကိုယ်ခံစနစ်ကတိုက်ခိုက်တဲ့အခါမှာထွက်လာတဲ့ဓာတ်တွေကြောင့်လူရဲ့ခန္ဓာကိုယ်ရဲ့အပူချိန်မြင့်မားလာတယ်။တစ်ဖက်ကတော့အပူချိန်မြင့်မားလာခြင်းအပြင်ဝင်ရောက်လာတဲ့ bacteria နဲ့ virus ရဲ့ environment ပြောင်းလဲသွားတဲ့အခါမှာသူတို့ရဲ့အသေးပြောက်မှုတော့ပိုပြီးမြင့်နိုင်တယ်။ဒါကြောင့်ကိုယ့်ရဲ့မိမိရဲ့ခန္ဓာကိုယ်အပူချိန်ကမြင့်မားလာတာမျိုးရှိတယ်ပေါ့နော်။ဆိုတော့ဒါတွေကတော့အများစုမှတူကြတယ
်။ကိုဗစ်ကြောင့်ဖြစ်တဲ့ကိုယ်ပူချိန်မြင့်တက်ပုံနဲ့ရာသီတဝဲကြောင့်ဖြစ်တဲ့ကိုယ်ပူချိန်မြင့်တက်ပုံတွေဟာအနည်းငယ်ကွဲပြားခြားနာမှုရှိပြီးကိုဗစ်ကြောင့်ဖြစ်တဲ့အဖျားဟာရက်တုံလေးရှိတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ်
။ဆရာတို့ဒီကိုဗစ် -19 ဖြစ်စင်မှလည်းပဲဆရာတို့ယောဂဖြစ်ခါစားမှာရိုးရိုးအေးမိတဲ့ virus ဝင်တဲ့လက္ခဏာတုတ်ကွေးရာသီတုတ်ကွေးရဲ့လက္ခဏာတွေကိုဗစ် -19 လက္ခဏာဆိုပြီးတော့ဆရာတို့ကော်လံလေး3ခုနဲ့ဒူနာလူတွေကိုအသိပညာပေးထားတာလေးရှိရပေါ့နော်။ဆိုတော့ဒီမှာဒီတစ်ခေါက်ဖြစ်တဲ့ဒီဖျားနာမှုတွေမှာအများစုဆရာတို့တွေ့ရတာကတော့ဖျားတဲ့အခါဒီကိုဗစ် -19 နဲ့ပါကွာလဲဆိုတော့အပူချိန်မြင့်တဲ့လူတွေများတယ်။ဥပမာအဖျားတရားနှစ်နဲ့အထက်ဖြစ်တဲ့သူတွေပို့တွေ့ရတယ်ပေါ့နော်အဲ့တော့ COVID-19 ကတော့ဖျားသည်တရားပပတ်လည်မှာပဲဖြစ်ပြီးတချို့ဆိုတရက်နဲ့ဖျားတာတွေကပျောက်သွားတယ်ဆိုပြီးတော့ပြောကြတယ်ဒါပေမဲ့အခုတွေ့ရတဲ့ဖျားနာခြင်းမှာတော့ဖျားက3ရက်လောက်ထိကြာတယ်အဖျားသည်တရက်1လောက်ထိဖြစ်အမြင့်တယ်ပေါ့နော်ဒါကြောင့်ဖျားတရက်1ထက်ဖြစ်သွားပြီဆိုရင်တော့ဘက်တီးရီးယားကြောင့်ဖြစ်တာပုံများတယ်ရာသီတုပ်ကွေးကြောင့်ဖြစ်တာပုံများတယ်လို့အကြမ်းမြင်ဆရာအနေနဲ့ယူဆတယ်ပေါ့နော
်လေကြောင်းနာတာကို COVID ကြောင့်ဖြစ်တဲ့ဖျားနာတာရောရာသီတုပ်ကွေးကြောင့်ဖြစ်တဲ့ဖျားနာတာမှာပါတွေ့နိုင်ပေမဲ့ဒီကနေ့ကိုဗစ်တရားလိုင်းမှာတော့ကိုဗစ်ဖြစ်တဲ့သူတွေမှာလေကြောင်းနာတာတွေ့ရတဲ့ရာဂိုင်းတော့အလွန်နှေးပါခဲ့တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါရစေ
။နောက်တစ်ခုကတော့ဒီတစ်ခေါက်ဖျားနာတဲ့လူအများစုမှာဆရာတွေ့ရတာဘာလဲဆိုတော့လေဘင်းနာတာလေကြောင်းနာတာ ဆိုတော့အဲ့ဒါကတော့ဆရာတို့ sore throat pharyngitis tonsillitis ပေါ့နော်အာခေါင်ရောင်နဲ့အာသီးရောင်နဲ့လက္ခဏာတွေမှာလဲကျောင်းတာတယ်အဲ့တော့ bacteria infection ရော virus infection ရောလဲကျောင်းတာတယ်သို့တော့ဒီဆရာတို့ဒီပြီးခဲ့တဲ့တတိယ wave မှာဖြစ်တဲ့ covid-19 ရောဂါမှာတော့လဲကျောင်းတာတဲ့လူကတော်တော်လေးဆရာလူနာတွေကမှာတော်တော်နည်းပါတယ်လူရောက်တရာမှာတရောင်နှစ်ယောက်လောက်ကပဲလဲကျောင်းတာတယ်လို့ပြောတယ်ပေါ့နော်ဒါကြောင့်မလို့လဲကျောင်းတာနဲ့အပြားကြီးတာနဲ့နှစ်ခုတွဲလိုက်လို့ရှိရင်တော့ဆရာတို့က covid-19 ဖြစ်ဖို့ရာခိုင်နှုန်းနည်းပြီးတော့ဆရာတို့တုတ်ခွေးယောဂါနဲ့ဒီခြားဘက်တီးရီးယားယောဂါတွေကြောင့်ဖြစ်တာပုံများတယ်လို့သိရတယ
်။အနံ့ပြောင်းတဲ့လက္ခဏာရှိရင် covid ဖြစ်ဖို့ရာခိုင်နှုန်းများတာပါ။ဒီအပိုင်းဖြားတဲ့သူတွေမှာတော့အနံ့ပြောင်းတဲ့လက္ခဏာအပါအဝင် covid လက္ခဏာရှိတဲ့သူတွေကိုအတွေ့နည်းတယ်လို့သိရပါတယ်။ဖြားနာတဲ့သူများစုဟာရာသီတုတ်ခွေးနဲ့တာမန်အေးမီဖြားနာတာတွေဖြစ်နိုင်ပေမဲ့အဖျားရရှိနေပြီဆိုရင်တော့မပေါ်ဆပဲဆရာဝန်နဲ့ပြသတာတိုင်းပင်တင်တယ်လို့ဒေါက်တာဦးမော်ကျော်နိုင်ကအခုလိုကျန်ပေးပါတယ်
။အခုဆရာတို့ဒီတပတ်နှစ်ပတ်မှတွေ့ရတဲ့ဖြားနာခြင်းတွေမှာတော့အနံ့ပြောင်းတာကိုလုံးဝမတွေ့ရသလောက်ပဲ။နောက်တကြောင်အနမ်းပြောက်ပြီဆိုတော့ covid-19 ပဲဖြစ်မယ်အနမ်းမပြောက်ဘူးဆိုရင်တော့တခြားပိုးတွေပိုဖြစ်နိုင်တယ်နောက်တစ်ခုကဒီတစ်ခေါက်ဆရာတို့တွေ့တဲ့အဖျားနာတွေဒီအများစုဒီ3ရက်နဲ့5ရက်အတွင်းမှာပုံမှန်ပြန်ဖြစ်သွားတယ်နောက်ပုံမှန်ဖြစ်တယ်ဆိုအဖျားလဲကျသွားတယ်ချောင်းဆိုးတာတွေလက်ချောင်းနာတာတွေရော့ကျသွားတယ်နောက်အောက်ဆီဂျင်ထိခိုက်မှုမရှိဘူးအဆုတ်ထိခိုက်အောက်ဆီဂျင်ကျတာမရှိဘူးအဆုတ်ထိခိုက်မှုမရှိဘူးပေါ့နော်ဆိုတော့ဒီဟာတွေဒီ covid-19 နဲ့နည်းနည်းကွာခြားနိုင်တဲ့မှန်ဆချက်ဖြစ်ပါတယ်အဲ့တော့တကယ်၍များဒီယာဒီမှာအဖျားဒီ9ရက်9ရက်အထိဆက်ပြီးတာရှိနေမယ်9ရက်ပြည့်တဲ့အထိလူအကောင်းကောင်းလလန်းဆန်းဆန်းမရှိဘူးနေမကောင်းသေးဘူးဆိုရင်တော့ဆရာဝန်နဲ့ပြသပြီးတော့ဒါဒီဘယ်ယောဂါကြောင့်ဖြစ်တာလဲဆိုတာဆက်ပြီးစစ်ဆေးဖို့လိုအပ်နိုင်တယ်။ဒါလို့ဆိုတော့ covid-19 ယောဂါများဖြစ်ခဲ့ရင်9ရက်နောက်ပိုင်းမှာအဆုတ်ထိခိုက်ပြီးတော့ဒီအောက်ဆီဂျင်ကျတာတွေဒီသက်အန္တရာယ်ရှိတာတွေဆက်လက်ဖြစ်ပွားနိုင်တဲ့အတွက်9ရက်အထိမှာဖျားနာတာကြီးမပြောက်သေးဘူးဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့စနစ်တကျကုသမှုခံယူဖို့ဆရာအနေနဲ့နောက်ဆုံးအကြံပြုချက်
ဒီအပိုင်းမှာကိုဗစ်ကြောင့်ဖျားနာတဲ့သူရောရာသီတုတ်ကွေးနဲ့တာမန်အေးမိတာကြောင့်ဖျားနာတဲ့သူတွေရောအရေးတွေ့မြင့်တက်နေတာကြောင့်ကိုဗစ်ဖျားနာတဲ့ရာသီတုတ်ကွေးဖျားနာတာမန်အေးမိဖျားနာတို့ရဲ့လက္ခဏာကွဲပြားပုံတွေအကြောင်းကိုသတိပေးပို့လိုက်ကြပါတယ်ကျွန်တော်တို့ပ
ါဒေါက်တာသန်းစောရဲ့လူမှုကျန်းမာရေးကဏ္ဍမှာဖျားနာမှုတွေဘယ်လိုကွာခြားသလဲဆိုတဲ့လက္ခဏာတွေကိုတင်ပြခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမှာကကိုရန်နိုင်တင်ဆက်မဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ
ကာနာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးဝဲအတွက်ခြေစစ်ပွဲအောင်တဲ့အသင်းတွေထပ်ပြီးတော့ထွက်လာပါပြီ2022ကမ္ဘာဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာဆက်ကစားကြတာမှာဘရာဇီးလ်ဖြင့်သစ်စပိန်အင်္ဂလန်ဘယ်လ်ဂျီယံခရိုအေးရှားဆာ်ဘီယာနဲ့ဆွစ်ဇာလန်အသင်းတွေခြေစစ်ပွဲအောင်ခဲ့ကြပါတယ်။တောင်အမေရိကဇုံဘက်မှာတော့ဘရာဇီးလ်နဲ့ကိုလံဘီယာတို့နိုမာ7ရက်နေ့ကကစားခဲ့ကြတာမှာဘရာဇီးလ်ကကိုလံဘီယာကိုတကိုးကိုးမရှိနဲ့နိုင်ပြီးတော့ဘရာဇီးလ်အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့လူကတ်စ်ပါခေတာကသွင်းခဲ့တာပါ။ဘရာဇီးလ်သင်းဟာ12ပွဲကစားပြီးချိန်မှာ11ပွဲနိုင်2ပွဲသီး34မှတ်နဲ့တောင်အမေရိကဇုံကနေပထမဆုံးခြေစစ်ပွဲအောင်လာတဲ့အသင်းဖြစ်လာခဲ့ပါတယ်
။ Sim, claro, agora classificado podemos já comemorar e nos preparar ainda mais para a Copa do Mundo que tá cada vez mais perto.
အခုကျွန်တော်တို့ခြေစစ်ပွဲအောင်သွားပါပြီ။ဒါကြောင့်ကျွန်တော်တို့အောင်ပွဲခံပြီးတော့ကမ္ဘာဖလားအတွက်လည်းစတင်ပြင်ဆင်နိုင်ပါပြီ။ကျွန်တော်တို့အသင်းသားတွေကလည်းပို့ပြီးတော့စုစုစည်းစည်းနဲ့ရှိလာနေပါပြီ။ဒါကကျွန်တော်တို့အတွက်ရည်ကြီးပါတယ်။အိမ်ခွေးမှာအခုလိုကျွန်တော်တို့ပိတ်သက်တွေအားပေးမှုကြောင့်ကျွန်တော်တို့အနိုင်ရခဲ့တာပါ
။ဥရောပဇုံဘက်မှာတော့နိုမာ73ရက်နေ့ကပြင်သစ်ကကာဇက်စတန်ကို8-6မရှိဘယ်လ်ဂျီယံကအက်စတိုးနီးယားကို3-2နဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်ခဲ့ကြပါတယ်။အနည်းငယ်လေးကကစားတဲ့ခရိုအေးရှားနဲ့ရုရှားပွဲမှာတော့ရုရှားဘက်ကကိုဂိုးကိုသွင်းတဲ့ဂိုးတွေနဲ့ခရိုအေးရှားကနိုင်တော့တာကြောင့်ရုရှားကိုကျော်တက်ပြီးတော့23မှတ်နဲ့အုပ်စုပထမရပြီးခြေစစ်ပွဲအောင်ခဲ့ပါတယ်။အုပ်စုဘီကစပိန်နဲ့ဆွီဒင်ပွဲမှာတော့စပိန်ကပွဲဘီကနီမှာမိုရာသွင်းတဲ့ဂိုးနဲ့တကူးကိုမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားပေမဲ့ပေါ်တူဂီအသင်းကတော့အိမ်ခွေးမှာဆာဗီယာကိုရှေ့ကနေဥဆောင်နေပြီးမှပွဲပြီးကနေပေးလိုက်ရတဲ့ဂိုးနဲ့ငိုးတကိုးနဲ့ရှုံးတာကြောင့်ဆာဗီယာကကျော်တက်ပြီးတော့အုပ်စုပထမနဲ့ခြေစစ်ပွဲအောင်သွားခဲ့ပါတယ်။တကယ်လို့ဒီပွဲမှာပေါ်တူဂီအနေနဲ့တရေကျခဲ့ရင်တောင်မှခြေစစ်ပွဲအောင်မှာဖြစ်ပေမဲ့ရှုံးသွားတဲ့အတွက်ရှုံးထွက်ဆင့်ကိုဆက်ပြီးတော့ကစားရမှာဖြစ်ပါတယ်။ဒန်လန်လေးကကစားတဲ့ပွဲတွေမှာတော့ဥရောပချန်ပီယံအီတလီကမြောက်အိုင်လန်နဲ့ဂိုးမရှိသေးကျသွားပြီးတော့ဆွစ်ဇာလန်ကဘူလ်ဂေးရီးယားကို4-6မရှိနဲ့နိုင်သွားတာကြောင့်ဆွစ်ဇာလန်က18မှတ်နဲ့တိုက်ရိုက်ခြေစစ်ပွဲအောင်ပြီးတော့အီတလီကတော့ပလေးအော့ဖ်ကျုံးထွက်ဒုတိယဆင့်ကိုကစားရမှာဖြစ်ပါတယ်။အုပ်စုအိုင်မှာတော့အင်္ဂလန်ကဆာမာရီနိုကို10-6မရှိနဲ့နိုင်ပြီးပိုလန်ကဟန်ဂေရီကို2-2နဲ့ရှုံးပါတယ်။ ။ဒါကြောင့်အင်္ဂလန်က26မှတ်နဲ့ခြေစစ်ပွဲအောင်သွားခဲ့ပါတယ်ခင်ဗျာ2022ကမ္ဘာဖလားအတွက်ခြေစစ်ပွဲအောင်တဲ့အသင်းတွေထွက်လာချိန်မှာပဲကာတာကမ္ဘာဖလားအတွက်လန်ဒန်အခမ်းအနားကိုလည်းဒိုဟာမြို့မှာနိုဝင်ဘာ14ရက်နေ့ကလုပ်ခဲ့ကြပါတယ်ဒိုဟာမြို့စိတ်ကမ်းမှာဒီအခမ်းအနားကိုလုပ်ခဲ့တာဖြစ်ပြီးတော့အဲ့မှာတော့အင်ရှင်ကာတာနဲ့အတူအဲ့ဒီရက်မတိုင်စောပိုင်းကကမ္ဘာဖလားခြေစစ်ပွဲအောင်ထားတဲ့ဂျာမနီ၊ဘရာဇီး၊ဒန်မတ်၊ပြင်သစ်နဲ့ဘယ်လ်ဂျီယံနိုင်ငံတွေကတန်တမန်တွေကိုယ်စားလှယ်တွေတက်ရောက်ပြီးတော့သူတို့နိုင်ငံရဲ့အလံတွေကိုလွင့်တင်ခဲ့ကြပါတယ်
احنا الان في مهرجان رفع الاعلام ترحيبا بالدول المتاهله لكاس العالم 2022 في قطر
كان نغما جيمبا مي 2022 كبا فلاغو تشيسيب بوي اوناره نانغاني كو جوزوره انينه دي الاندين اخانا كو لوطا با دي ده ما جرماني اتين با باره ناوي برازيل بلجيان بينت اتين دي تشيسيب بوي اوندا بي بيا تكين كا كاونجي بي دي اتين دي ما جاكي ما ثابي ياولا ما با جنرو انينه نانغنغا ما دگه كو بيو شين ديا كاون نه كبا فلاجي فيت ناي مو اتوي سيزن ني بي دي ما شي دي لوري كا لي اتين ني كو جوزو جا ما با بو كا سابي بيان بوي جين با بو كا تنين لاو دا لورو بي ဒီဘွဲကိုကာရာပီသူတွေကလည်းပျော်ရွှင်စွာဆင်နွှဲကြမှာဖြစ်ပါတယ
်။ရှင်းနေမှာကျင်းပမဲ့ကာတာကမ္ဘာဖလားကိုတော့ကာတာနိုင်ငံရဲ့ရာသီဥတုအခြေအနေကြောင့်ပုံမှန်ကျင်းပနေကြဂျွန်လမှာကျင်းပမှာမဟုတ်ဘဲအပူချိန်သက်သာတဲ့နိုဝင်ဘာ21ရက်နေ့ကနေဒီဇင်ဘာ17ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ရှင်းလေပိုင်းဒေသမှာကမ္ဘာဖလားကိုတခါမှမကျင်းပဘူးသေးတာရဲ့ပြီးတော့ပုံမှန်ကျင်းပနေချိန်မဟုတ်တဲ့ဥရောပဘောလုံးရာသီတစ်ဝက်လောက်မှာကြားဖြတ်ပြီးတော့ကျင်းပမှာဖြစ်တဲ့အတွက်ဒီကဘာဖလားပွဲနဲ့အသင်းတွေအပေါ်မှာဘယ်လိုရိုက်ခတ်မှုတွေအကျိုးဆက်တွေရှိလာမလားဆိုတာကလည်းစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ဇန်နဝါရီဘက်မှာတော့ဆွစ်ဇာလန်နိုင်ငံကနာမည်ကြီးရောဂျာဖက်ဒရာဟာလာမယ့် Australian Open Tennis ပြိုင်ပွဲနဲ့လွဲချော်နိုင်တယ်ဆိုပြီးတော့သူ့ရဲ့နှီးပြကပြောလိုက်ပါတယ်။ဖက်ဒရာဟာ Australian Open မှာကစားဖို့အတွက်အချိန်မီကြန့်ခိုင်လာဖို့မဖြစ်နိုင်ဘူးလို့နှီးပြEven Lubocic ka pio bare.
Veramente poche, veramente poche perché sei ancora in fase di riabilitazione, conoscendolo lui vuole essere pronto al 100% di poter vincere il torneo.
Yudado pio ye no tu a pian bwe ko nan ya ko twel le tia ya gain no pi wa a sin the phit chin ne so ra ye. Pi lo tu a pou man dai ka za ni bo twel pian thu daw le a sin ma bi shi ni de lo ka za nei mo khwin ye ga na na li be shi ba. Australia Open ကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့သူ့အနေနဲ့တတိချင်းစီရှေ့ဆက်သွားမှာပါ။သူကအခုဆိုအသက်40ရှိပြီဆိုတော့ပြန်ပြီးတော့ပုံမှန်အတိုင်းဖြစ်ဖို့ကအရင်လိုမဟုတ်ပဲကြားတဲ့အတွက်ကျွန်တော်တို့အနေနဲ့စိတ်ရှည်ဖို့တော့လိုပြီးတော့ဖြည်းဖြည်းချင်းလုပ်သွားမှာပါ
။အခုလောလောဆယ်မှာတော့ Djokovic, Federer နဲ့ Nadal တို့သုံးစလုံးဟာ Grand Slam ကိုအကြိမ်20စီနဲ့အများဆုံးရထားတာလဲတူနေတာကြောင့်တကယ်လို့ Federer ဝင်ပြိုင်နိုင်ပြီးတော့၃ရောက်စလုံးသာကစားနိုင်ခဲ့ရင်တော့ဒီပွဲကလည်း Grand Slam ကိုအကြိမ်20စီနဲ့အများဆုံးရထားတဲ့သူ၃ရောက်စလုံးပြိုင်တဲ့ပထမဆုံးပွဲဖြစ်လာမှာပါ။ဒါကြောင့် Australian Open Tennis ပြိုင်ပွဲတောင်းဝန်ရှိသူတွေဘက်ကတော့သူတို့၃ရောက်စလုံးပြိုင်နိုင်ဖို့ကိုကြိုးလင့်နေကြပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ဆက်သွားတဲ့တပတ်တွင်းအားကစားသတင်းတွေထဲမှာကန္နာမျိုးစုံကအကစားသတင်းတွေကိုနားဆင်ကြရတာပါခင်ဗျာ VOE ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့ချင်းပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေကခရစ်ယာန်ဘုရားကျောင်းတွေနဲ့လူနေအိမ်တွေအပါအဝင်ရွာလုံးကျွတ်မိရှို့တာတွေလုပ်ခဲ့ပါတယ်မြန်မာစစ်တပ်ကပြည်သူတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရက်ဆက်စွာနှိတ်ကွတာတွေ၊နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့အကြမ်းဖက်နှိမ်နင်းတာတွေဆက်လက်အရှိန်မြှင့်လှုပ်ဆောင်နေတာကြောင့်အမေရိကန်ပြည်ထောင်စုကအလွန်အမင်းစိုးရိမ်မကင်းဖြစ်ရပါတယ်။မြန်မာစစ်တပ်ကပြည်သူတွေရဲ့နေအိမ်တွေနဲ့ဝတ်ပြုကိုးကွယ်ရာနေရာတွေပါမကျန်နှိတ်ကွနေတဲ့ရက်ဆက်တဲ့လုပ်ရမျိုးကိုအပြစ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကပြောပါတယ်။ဒီလိုလောက်ရတဲ့ဟာစစ်အစိုးရပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုလုံးဝခရုမစိုက်ဘူးအလေးမထားဘူးဆိုတာကိုပြသလိုက်တာပါပဲလို့ဆိုပါရယ်မြန်မာစစ်တပ်ကိုလက်နက်မယောင်းချရေးအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်မဖြစ်ပွားအောင်ကာကွယ်နိုင်ဖို့မြန်မာစစ်တပ်အနေနဲ့တာဝန်ခံဖို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဖိအားပေးဖို့မစ္စတာနက်ပရိုက်စ်ကတောင်းဆိုလိုက်ပါရယ် မြန်မာစစ်တပ်ကဒီမိုကရေစီနိလန်တကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းဖယ်ရှားခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်ခေါင်းဆောင်တွေကိုဒီနေ့အထိထိမ့်သိမ်းထားဆဲဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးစစ်တပ်ကအာဏာသိမ်းမှုဆန့်ကျင်တဲ့ပြည်သူတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေနဲ့နှိမ့်နှင်းခဲ့တာမှာ1200ကျော်သေဆုံးပြီးအစိုးရအရာရှိတွေတက်ကြွလှုပ်ရှားသူတွေသတင်းတောက်တွေနဲ့နိုင်ငံသားတွေအပါအဝင်9000ကျော်ဖမ်းဆီးခဲ့ပါတယ်။မြန်မာစစ်တပ်ကနိုင်ငံရဲ့ဒေသတော်တော်များများမှာထိုးစစ်ဆင်တာတွေအရှိန်မြင့်လှုပ်ဆောင်နေတာကြောင့်ဒေသခံတွေအမြောက်အများအိုးအိမ်စွန့်ခွာထွက်ပြေးနေကြပြီးကိုဗစ်ရောဂါအန္တရာယ်ကြောင့်ဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေကြပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံရဲ့ဒေသတချို့မှာစစ်တပ်လုံခြုံရေးတပ်ဖွဲ့တွေကစစ်ရေးထိုးစစ်ဆင်တာတွေတိုးလုံနေတာကြောင့်စိုးရိမ်မိတယ်လို့Mr. Ned Price ကအလေးနဲ့ပြောဆိုလိုက်ပါတယ်။အကြမ်းဖက်နှိမ်နင်းတာတွေကိုချက်ချင်းရတန်းရက်ဖို့နဲ့မတရားဖန်ဆီးထားသူတွေအားလုံးပြန်လွှတ်ပေးပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ထိန်းသိမ်းဖို့ Mr. Ned Price ကတောင်းဆိုလိုက်ပါတယ်။စစ်တပ်ကမြန်မာပြည်သူတွေကိုရက်ဆက်ကြမ်းကြုတ်စွာနှိပ်ကွပ်မှုတွေကိုဆက်လက်လှုပ်ဆောင်နေတာတွေအတွက်မြန်မာစစ်တပ်ကတာဝန်ခံမှုရှိလာအောင် American ပြည်ထောင်စုကဆက်လက်တိုက်တွန်းသွားမှာဖြစ်ကြောင်းမြန်မာအကြက်အတဲကိုငိမ့်ချမ်းစွာအပြေရှာရေးမြန်မာနိုင်ငံဒီမိုကရေစီလမ်းမှန်ပေါ်ပြန်လည်ထိမ့်သိမ့်နိုင်ရေးအတွက်ကြိုးပမ်းနေကြသူအားလုံးအပါအဝင်မြန်မာပြည်သူတွေကိုဆက်လက်ထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရ Net Price ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့တဘောရာအမြင်တွေသာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကြာသာပတေးနေ့ညဘက်9:00-10:00အထိထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်။အာဖဂန်ဘူဘန်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးဗန်နာယီယာပိတ်ဆို့တန်းခတ်ထားတာကိုရုတ်သိမ်းမပေးရင်အာဖဂန်နစ္စတန်နိုင်ငံကနေဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းတာလီဘန်နိုင်ငံကြီးဝန်ကြီးကအမေရိကန်ကွန်ဂရက်စ်တော်ကိုဗုဒ္ဓနေ့ကအိတ်ဖွင့်ပေးစာတစ်စောင်ရေးသားသတိပေးလိုက်ပါတယ်။ပိတ်ဆို့မှုတွေဟာကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေသာမကအခက်အခဲကြုံနေရတဲ့တန်းနဲ့ချီတဲ့အာဖဂန်တွေအတွက်စာနာမှုအကူအညီပေးရရေးကိစ္စတွေမှာပါထိခိုက်နေနေရတယ်လို့တာလီဘန်နိုင်ငံကြီးဝန်ကြီးအမီယာခန်မူတာကီရဲ့ယုံကအင်္ဂလိပ်ဘာသာပါဝင်ဘာသာပေါင်းစုံနဲ့ရေးသားထုတ်ပြန်တဲ့စာထဲမှာဖော်ပြခဲ့တာပါ။ပါကစ္စတန်နိုင်ငံမှာအာရမပြုချမှုကျူးလွန်သူတွေကိုဒါတို့နည်းနဲ့တင်းကွတ်တာပါဝင်ပြင်းထန်တဲ့အဖြစ်ပေးဖို့နဲ့အမှုတွေကိုမြင်းမြန်းဆန်းဆန်းစီရင်ဖို့ဥပဒေတရက်ကိုပေါ်ထူးနေမှာလွှတ်တော်ကအတည်ပြုလိုက်ပါတယ်။မကြသေးငါဆက်လို့အမျိုးသမီးနဲ့ကလေးတွေပေါ်အာရမပြုချမှုတွေတိုးလာနေရကထိရရောက်အေးအေးဖို့တောင်းဆိုမှုတွေထွက်ပေါ်လာနေချိန်မှာလွှတ်တော်ကပြတ်ထန်လိုက်တာပါ။ဥပဒေသေးရအာရမပြုချမှုဆွဲချက်တွေနဲ့လိန်ပိုင်းဆိုင်ရာစော်ကားမှုတွေကိုဆုံးဖြတ်စီရင်ဖို့တတ်နိုင်သမျှလေးလလောက်အတွင်းမှာမြင်းမြန်းဆန်းဆန်းစီရင်ဖို့နိုင်ငံတော်အစိုးရမှဆွေးနွေးကနေအထူးခွန်ရုံးတွေစီစဉ်ပေးရမှာလည်းဖြစ်ပါတယ်။ကမ္ဘာတစ်လောဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေအဖြစ်အမေရိကန်နိုင်ငံရဲ့ဌာနကနှစ်စဉ်ဆုံးဖြတ်သတ်မှတ်တဲ့အထက်မှာမြန်မာနိုင်ငံကိုလည်းဆက်လက်ထပ်သွင်းလိုက်ပါတယ်။နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဥပဒေအရဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အစိုးရတွေအဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကနှစ်စဉ်သတ်မှတ်ရမှာမြန်မာနိုင်ငံကိုဒီနှစ်မှာလည်းဆက်လက်စီရင်သွင်းနေတာပါ။မြန်မာ၊တရုတ်၊ရုရှား၊မြောက်ကိုရီးယား၊အီရန်ပါဝင်နိုင်ငံပေါင်း10နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ရမှာပါဝင်ပတ်သက်တာဓမ္မမို့လက်ခံထားတာကြောင့်စိုးရိမ်စရာနိုင်ငံတွေဖြစ်နေသတ်မှတ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓနေ့ကြီးညာရက်ထုတ်ပြန်ရမှာပြောဆိုလိုက်တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်ဖို့ကတော့မန်အင်ဂျင်နိုင်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီ ခုတ်နဲ့ဒဲရက်စမစ်တို့ဖြစ်ကြပါတယ်။သောတာပတိနေ့မနေ့ VO ရဲ့အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနူမီတာ3249လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.